Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ10ရက်ဗုဒ္ဓဘူးနံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်ထုတ်လင်းနေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံထဲမှာဖြည့်ဆွက်တင်ဆက်နေပါတယ်ရှင်လိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒင်းနေကိုကုစော်မိုးကျော်နဲ့တူပြောပြပေးမှာပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့ဒေသခံကုလသမဂ္ဂဝင်တဲ့22ရက်ကိုအီသီယိုးပီးယားအစိုးရကဖမ်းဆီးခဲ့တဲ့သတင်းမြန်မာနိုင်ငံမှာအန်ယူဂျီမျိုးတန်ညွေအစိုးရဥပဒေမဲ့တပ်ဖြတ်မှုတွေကိုကျူးလွန်နေပြီးစန့်ကျင်ဘက်အင်အားစုတွေကိုလုံခြုံမှုရှင်းတစ်ခုပြစုထားတဲ့အကြောင်းသတင်းတွေထွက်နေတာမှန်မှန်တဲ့အကြောင်းအန်ယူဂျီကငြင်းဆန်လိုက်တဲ့သတင်းဆက်တဲ့သတင်းတွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြရမှာပါ
ကောင်းပါပြီရှင်။အဲ့ဒီနောက်မှာတော့မြမအရေးနိုင်ငံတကာကဝိုင်းဝန်းဖြေရှင်းဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကအင်္ဂါနေ့ကတိုက်တွန်းလိုက်တဲ့အကြောင်းတင်ဆက်ဖို့ရှိပါတယ်။တခါမြမနိုင်ငံတွင်းမှာတော့သခိုင်းတိုင်းရင်းမဲ့ပင်အနီးစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်နေပါတယ်
။ PDF တွေရဲ့နောက်ပြီးတခြားတော့ပူးပေါင်းအဖွဲ့တွေရဲ့ပေါင်းပြီးတော့ရင်းမဲ့ပင်နဲ့ကလင်းကြီးပေါ့နော်။ဒီ PDF တွေပူးပေါင်းပြီးတော့တိုက်တဲ့ပွဲပါ
ဒါကတော့ရင်းမဲ့ပင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူတအုပ်ကနေ VOA ကိုပြောသွားတာပါ။နောက်ပိုင်းမှာအပြည့်အစုံတင်ဆက်ဖို့ရှိပါတယ်။တခါပြင်ပဒေါ်လာဝယ်ရောင်းဈေးနှုန်းကိုဗဟိုဘဏ်ကတက်မှတ်လိုက်တဲ့အကြောင်းကိုလည်းတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်္ဂါနေ့ညဆွေးနွေးကန်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစတဲ့အစီအစဉ်တွေကိုတင်ဆက်မှာပါရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစော်မူကျော်တို့ကတင်ပြမှာပါရှင်။
အီသီယိုးပီးယားနိုင်ငံအဒစ်အဘာဘာမြို့တော်မှာတီဂရေးလူမျိုးတွေကိုရှာဖွေဖမ်းဆီးမှုတွေအတွင်းဒေသခံကုလသမဂ္ဂဝန်ထမ်း22ယောက်ကိုအစိုးရကဖမ်းဆီးခဲ့တဲ့အကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဖမ်းဆီးခံခဲ့ရသူတွေက6ယောက်ကိုတော့ပြန်လွှတ်ပေးခဲ့ပြီး16ယောက်ဆက်လက်ဖမ်းဆီးခံထားရဆဲဖြစ်တဲ့အကြောင်းလည်းပြောဆိုလိုက်တာပါ။
We are of course actively working with the government of Ethiopia.
ပါစီကန်အစိုးရလျှောက်ဖို့အီသီယိုးပီးယားဆွေးနွေးဆက်ဆက်ပြီးအပြင်းထန်ကြိုးစားနေပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်တူဂျာရစ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ပါစီကန်အစိုးရပြန်လွတ်ပေးဖို့အရေးကြီးကြောင်းလည်းပြောဆိုသွားပါတယ်။ကုလသမဂ္ဂအဖွဲ့အစည်းပေါင်းစုံကဝန်ထမ်းတွေကိုဖမ်းဆီးတဲ့အကြောင်းရင်းကိုရှင်းပြတာမျိုးလည်းမရှိခဲ့ဘူးလို့ပြောပါတယ်။ဖမ်းဆီးခံရသူတွေကိုတော့ကုလသမဂ္ဂလူညွန့်ရေးရှိတွေတွေ့ဆုံဝင်ရရှိခဲ့ကြပါတယ်။ပြည်ပကတ်တွေပေါ်ပေါက်နေတဲ့နိုင်ငံပြောင်ပိုင်းမှာလူသားချင်းစာနာမှုအကူအညီတွေပေးရနိုင်ရေးကုလသမဂ္ဂထူးခြားတဲ့မာတင်ဂရစ်ဖစ်အီသီယိုးပီးယားနိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်တွားရောက်ပြီးနောက်တစ်နေ့မှာပဲဖမ်းဆီးမှုသတင်းထွက်လာခဲ့တာပါ။ပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းကလည်းကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာအရာရှိ9ယောက်ကိုပြည်တွင်းရေးဝင်ရောက်ဆွတ်ဖက်မှုဆွဆွဲချက်နဲ့နိုင်ငံကနေနှင်ထုတ်ခဲ့ပူပါတယ်။ကုလသမဂ္ဂရဲ့အီသီယိုးပီးယားဝန်ထမ်းတွေဖမ်းဆီးခံရမှုနဲ့အစိုးရမှကုလသမဂ္ဂရာရှိတွေကိုနှင်ထုတ်ခဲ့တဲ့လူရက်တွေပေါ်အမေရိကန်ပြည်ထောင်စုကလည်းပြစ်တင်ရှုတ်ချခဲ့တာပါ။လူမျိုးရေးအခြေခံဖမ်းဆီးမှုတွေကိုလက်မခံတဲ့အကြောင်းလဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Net Press ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်။
အာဖဂန်ရေးနဲ့ပတ်သက်ပြီးအမေရိကန်တရုတ်နဲ့ရုရှားအင်အားကြီးသုံးနိုင်ငံပါဝင်တဲ့ဆွေးနွေးပွဲတရက်ကိုပါကစ္စတန်ကကမာကတာပြုလက်ခံကျင်းပဖို့ရှိနေပါတယ်။ကြာသပတေးနေ့မှာကျင်းပမဲ့ဒီဆွေးနွေးပွဲကိုအာဖဂန်တာလီဘန်နိုင်ငံခြားရေးဝန်ကြီးအမရာခန်မူတာကီကိုလည်းတက်ရောက်ဖို့ဖိတ်ကြားထားကြောင်းပါကစ္စတန်အစိုးရတာဝန်ရှိသူတွေက VOA ကိုအတည်ပြုပြောဆိုပါတယ်။အမေရိကန်ကအသင့်ခံထားလိုက်တဲ့အာဖဂန်ဆိုင်ရာအထူးကိုယ်စားလှယ်တမ်မတ်ကြီးသောမတ်စ်ဝက်တာဒီအစည်းအဝေးကိုတက်ရောက်မှာဖြစ်ပြီးတရုတ်ရုရှားကိုယ်စားလှယ်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်အစည်းအဝေးမှာအာဖဂန်မှာအားလုံးလွှမ်းခြုံပါဝင်တဲ့နိုင်ငံရေးအစိုးရတရုတ်ဖော်ထုတ်ရေးနဲ့လူနည်းစုနဲ့အမျိုးသမီးအခွင့်အရေးတွေအပါအဝင်အာဖဂန်နိုင်ငံသားတွေရဲ့အခွင့်အရေးတွေကိုတာလီဘန်နေအနေနဲ့ကာဝယ်ဆောင်ရှောက်ဖို့လေးစားလိုက်နာဖို့စတာတွေကိုအခိုင်အမာဖြစ်ဖို့ထပ်မံဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်အာဖဂန်တာလီဘန်နိုင်ငံသားရဲ့ဝန်ကြီးကတော့ဗုဒ္ဓဟူးနေ့ကတည်းကပါကစ္စတန်နိုင်ငံကိုလာရောက်မှာဖြစ်ပြီးပါကစ္စတန်နိုင်ငံခြားရေးဝန်ကြီးနဲ့နှစ်နိုင်ငံအရေးကြက်ကြက်ပြန့်ပြန့်ဆွေးနွေးဖို့ရှိနေပါတယ်
။နိုင်ငံချင်းဖက်မှုတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံမှာ NUG မြို့သားညီညွတ်ရေးဆွေးဟာဥပဒေမဲ့တပ်ဖြတ်မှုတွေကိုကျူးလွန်နေပြီးစန့်ကျင်ဘက်အင်အားစုတွေကိုလုံခြုံဖို့စီရင်တစ်ခုကိုလည်းပြုစုထားကြောင်းသတင်းတွေထွက်ပေါ်နေတာမှန်မှန်တဲ့အကြောင်း NUG PP ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာကငြင်းဆန်လိုက်ပါတယ်။မြန မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအရာကျန်းဖက်မှုတွေပေါ်ပေါက်ရမှာဆရာနာမည်နေတဲ့နှိစက်သူတွေသတင်းပေးတွေဖြစ်ဆွဆွဲတပြတ်မှုတွေလည်းပေါ်ပေါက်နေတာပါမြန်မာစစ်ကောင်စီကတော့နိုင်ငံရေးအရာတပြတ်မှုတွေဟာ NUG နဲ့ပြည်အောင်စုလွတ်တော်ကုစားပြုကော်မတီ CRPH လက်ချက်ဖြစ်ဆွဆွဲလို့ရှိပါတယ်နိုဝင်ဘာလ10ရက်နေ့ရက်စွဲနဲ့ဒေါက်တာဆဆရဲ့ Facebook လူမှုကွန်ရက်မှာဖော်ပြထားတဲ့ထုတ်ပြန်ချက်ထဲမှာတော့နိုင်ငံရေးနဲ့တန်တမာအတိုင်းဝိုင်းအနေနဲ့လောက်ချံဖန်တီးထားတဲ့ဆွဆွဲချက်တွေကိုလက်မခံကြဖို့လဲပန်ကြားထားတာပါတန်တမာအတိုင်းဝိုင်းကိုပန်ကြားချက်ဖြစ်ထုတ်ပြန်ရတဲ့အကြောင်းရင်းကိုရှင်းရှင်းလင်းလင်းသိနိုင်မှုပန်ကြားချက်ထုတ်ပြန်ခဲ့တဲ့ဒေါက်တာဆဆကို VOR ဆက်သွယ်ဖို့ကြိုးစားနေစေဖြစ်ပါတယ်ဒါပေမဲ့လည်းလောက်ချံမဲ့စီးရင် hit list ဆိုတဲ့အထက်မှာစစ်တပ်နဲ့နှိစက်တယ်လို့ဆွဆွဲခံရတဲ့နိုင်ငံရေးစီးပွားရေးလုပ်ငန်းရှင်တချို့အပြင်စစ်တပ်နဲ့တိုင်းရင်းသားလုပ်ငန်းလက်နက်ကင်တွေအကြားအပြစ်ခတ်ရစိုင်းနဲ့ငင်းချိုင်းညှိနှိုင်းမှုတွေမှာပါဝင်အကြံပေးသူတချို့ပါပါဝင်နေတာမို့ဒီထက်ကတချို့ကတတမန်အတိုင်းဝန်းကိုမချသေးခင်ရပိုင်းကပဲအတိပေးအကြောင်းကြားထားတဲ့အကြောင်းလဲ VOA ကစုံစမ်းသိရှိထားပါတယ်ခင်ဗျာ
ခင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်နဲ့ဝန်ကြီးဦးသားနိုင်တို့ကိုဖမ်းတရားရုံးကနေတနင်္လာနေ့မှာထောင်ဒဏ်နှစ်ရှည်တွေချမှတ်ခဲ့ပါတယ်ဒေါ်နန်းခင်ထွေးမြင့်ကိုအဂတိလိုက်စားမှုအပါအဝင်သူ့အပေါ်ဆွဲဆိုထားတဲ့အမှု၅မှုအတွက်စုစုပေါင်းထောင်ဒဏ်85နဲ့ချမှတ်ခဲ့ပါတယ်။ခရင်ပြည်နယ်ဗန္ဒာရေးနယ်စီမံစီပင်တာယာရေးဝင်ကြီးဦးသားနိုင်ကိုတော့အဂတိလိုက်စားမှုအပါအဝင်ဆွဲဆိုထားတဲ့အမှု၆မှုအတွက်ထောင်ဒဏ်အနည်း90ချမှတ်ခဲ့ပါတယ်။သူတို့နှစ်ဦးကိုဆွဆွဲတဲ့ဆွဲချက်တွေမှာစေယုံတက်စေကူတာမှုတွေမှာအဂတိလိုက်စားမှုတွေရှိတယ်လို့ဆွဆွဲထားတယ်လို့ကီဘီနယ်အစိုးရအဆက်ဆက်ကဗန္ဒာရေးကိစ္စတွေတာဝန်ရှိတဲ့ဆိုတဲ့ဆွဲချက်တွေလည်းပါဝင်ပါတယ်။သူတို့ရဲ့ရှင်းနေတွေကပြောဆိုရမှာကတော့ဒီဇဲဥပဒေအရအာဂရိလိုက်စားမှုနဲ့ဆွဆွဲခံရသူဟာကနဦးကလေးကကြော်စောတရင်ရှိရမှာဖြစ်ပြီးရယူခဲ့တဲ့ငွေကြေးသို့မဟုတ်ပစ္စည်းဥစ္စာတစ်ခုခုကိုတက်တဲ့အဖြစ်တိမ့်စီရမိမှသာအပြစ်ကျူးလွန်တယ်လို့ဆုံးဖြတ်ရမယ်လို့ဖော်ပြထားပါတယ်။ဒါကိုတက်တဲ့တစုံတရာဖမ်းဆီးရတင်းစီရမိခြင်းမရှိဘဲနဲ့ထောင်တန်းတွေချမှတ်ခဲ့တာဖြစ်တယ်လို့ရှင်းနေတွေကပြောဆိုပါတယ်စစ်ကောင်စီဘက်ကပြောဆိုရမှာကတော့ခရင်ပြည်နယ်ဝင်ကြီးချုပ်ဟောင်းနဲ့ပြည်နယ်ဗန္ဒာရေးနဲ့စီပင်တာယာရေးဝင်ကြီးဟောင်းတို့ဟာတာဝန်ထမ်းဆောင်နေစဉ်ကာလအတွင်းဥပဒေအမိန့်ညွှန်ကြားချက်လှုံ့ထုံးလုံနည်းတွေကိုလိုက်နာခြင်းမရှိဘဲချိုးဖောက်ကျူးလွန်ဆောင်ရွက်တာတွေကိုအရေးယူပေးဖို့တိုင်ကြားစာကိုရခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဧပြီလ9ရက်နေ့ကပြောကြားထားပါတယ်ခင်ဗျာ
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 8.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ထောင်နဲ့ချီတဲ့ရွှေပြောင်းနေထိုင်သူတွေဥရောပသမဂ EU ပိုင်နယ်ထဲကိုနေဆက်ဖြတ်ကျော်ဝင်ရောက်ဖို့ကြိုးပမ်းနေတာကြောင့်ဘယ်လာရုစ်နေဆက်မှာလက်နက်ကန်ပြုခတ်တီပေါ်ပေါက်မဲ့အန်ဒီရရှိနေတဲ့အကြောင်းပိုလန်နိုင်ငံကသတိပေးလိုက်ပါတယ်။ရွှေပြောင်းနေထိုင်သူတွေပိုလန်နိုင်ငံဘက်ဝင်လာနိုင်အောင်ဘယ်လာရုစ်နိုင်ငံကတမင်သက်သက်လုပ်တာလို့လည်းပိုလန်နိုင်ငံကဆွဆွဲထားတာပါ။ပိုလန်နေဆက်ကကွန်စနီကာကျေးရွာနီးထောင်နဲ့ချီတဲ့ရွှေပြောင်းဝင်ရောက်သူတွေစကန်ချက်ရောက်ရှိနေကြပြီးအင်ကာနေတုန်းကတန်စီယိုအကာရန်တွေကိုဖြတ်တောက်ကျော်လွှားဖို့ကြိုးစားသူတွေလည်းရှိကြကြောင်းနေချားဆောင်တပ်ဖွဲ့ကမြေယူတောင်ွေနဲ့ပက်ပြက်နေနေကြရပါတယ်တရားမွေနေဆက်ဖြတ်ချက်ကိုကြိုးစားသူတွေက24နှစ်အတွင်းဖန်စီမိရသူ309ယောက်ရှိတဲ့အကြောင်းလဲပိုလန်အာဏာရှင်တွေကပြောဆိုထားပါတယ်ဖန်စီခံရသူတွေဟာနိုင်ငံတကာဥပဒေအရပိုလန်နိုင်ငံမှာခိုးလုံဝင်တောင်းခံထားသူတွေဟုတ်မဟုတ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးပိုလန်နေဆက်မှာရောက်နေတဲ့ရွှေပြောင်းဝင်ရောက်သူတွေထဲမှာတော့အာဖဂန်နစ္စတန်အရှေ့လယ်ပိုင်းနဲ့အာဖရိကနိုင်ငံတွေကလူငယ်အမျိုးသားတွေအများစုပါဝင်ပြီးအမျိုးသမီးနဲ့ကလေးတချို့လည်းပါဝင်ပါတယ်ဘယ်လာရုစ်နိုင်ငံပိုင်းရုံးမြင့်တန်ကြားကဖော်ပြတဲ့ဗီဒီယိုထဲမှာတော့ရွှေပြောင်းနေထိုင်သူတယောက်ကသူတို့ဟာပိုလန်မှာနေဖို့မဟုတ်ပဲဥရောပတိုက်ကဂျာမနီနိုင်ငံကိုသွားဖို့ရည်ရွယ်ထားတဲ့အကြောင်းပြောဆိုထားတာပါဘယ်လာရုစ်ရုပ်သံကဗီဒီယိုဖိုင်ကိုတော့ VOA ကတိကျအတည်ပြုလို့မရပါဘူး။ဥရောပကိုရွှေပြောင်းချေချဖို့ကြိုးစားသူတွေကြားထဲမှာတော့ဂျာမနီနိုင်ငံဟာရည်ပန်းစားတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုမှာအလုပ်ရှင်တွေအနေနဲ့တနိုင်ငံလုံးမှာရှိတဲ့အလုပ်သမား84သန်းကို January 4ရက်နေ့နောက်ဆုံးထားပြီးကိုဗစ်ကာကွယ်ဆေးအပြီးထိုးဖို့နဲ့လုပ်ငန်းခွင်မှာမျက်နှာဖုံးတွေတတ်ဖို့တပတ်တစ်ကြိမ်ကိုဗစ်ကာကွယ်ဆေးစစ်ဖို့တတ်မှတ်တာနဲ့ပတ်သက်ပြီးဥပဒေကြောင်းအရလှုပ်ဆောင်ခွင့်ရှိတယ်လို့သမ္မတဘိုင်ဒန်အစိုးရကခုခံလိုက်ပါတယ်။ အလုသမားတွေကိုကိုဗစ်ကာကွယ်ဆေးအပြီးထိုးဖို့တတ်မှတ်ခဲ့တဲ့သမရရဲ့အမိန့်ကိုပြီးခဲ့တဲ့ရသက်တပတ်တဲတုန်းကအယူခံတရားရုံးကနေယာယီတားမြစ်ခဲ့ပါတယ်။ဇန်နဝါရီလ၄ရက်နေ့နောက်ဆုံးထားပြီးအလုသမားတွေကိုကိုဗစ်ကာကွယ်ဆေးမထိုးမနေရတတ်မှတ်ခဲ့တဲ့အမိန့်ကို Republican အများစုရှိတဲ့ပြည်နယ်တွေကအုပ်ချုပ်ရေးမှုတွေကစန့်ကျင်ပြောဆိုခဲ့သလိုအုပ်ချုပ်ရေးမှုတချို့နဲ့အလုရှင်တချို့ကဒီအမိန့်ကိုတားဖို့အတွက်တရားရုံးမှာတရားစွဲဆိုခဲ့ပါတယ်။တင်းနယ်လာနေတုန်းကအယူခံတရားရုံးမှာတင်သွင်းခဲ့တဲ့28မျက်နှာပါအယူခံတင်သွင်းချက်မှာတော့ဒီပြားတန်းပိုင်ခွင့်ကိုတားမြစ်တာဟာနေ့စဉ်ရာနဲ့ချီတဲ့အသက်တွေဆုံးရှုံးစေနိုင်တယ်လို့ထည့်သွင်းဖော်ပြထားပါတယ
်။အမေရိကန်ရဲ့တက်တန်းအကြဆုံးဥရောပမှာမဖြစ်တဲ့ပြည်သူနိုင်ငံနဲ့ဆက်ဆံရေးရည်ရွယ်နေတာတွေကိုပြန်လည်တိုးတက်စေဖို့ရည်ရွယ်ပြီးအမေရိကန်ဒုတိယသမ္မတကမလာဟဲရစ်လေးရက်ကြာပြင်သစ်ခီးစဉ်အင်္ဂါနေ့ကပဲစတင်လိုက်ပါတယ်။ပြည်သူနိုင်ငံကတမယိုးကျရင်ကိုတင်မော်တိဆောက်ပေးမဲ့ဒေါ်လာ65ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်ကိုဩစတြေးလျကဖျက်လိုက်ပြီးအမေရိကန်နဲ့ဗြိတိန်ကနျူကလ িয়ার စွမ်းအင်တုံရင်ကိုတင်မော်တွေတိစောက်ပေးမဲ့အစီအစဉ်ကိုလက်ခံလိုက်တာကြောင့်အမေရိကန်နဲ့ပြည်ထောင်နိုင်ငံကြားစတင်မာလာကဆက်လို့ဆက်ဆံရေးအနေအဆုံးကိုကြာဆင်းနေတာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ပြီးခဲ့တဲ့လတည်းမှာပဲရောမမြို့မှာပြည်ထောင်သမ္မတအီမန်နျူအယ်မက်ခရွန်နဲ့တွေ့ဆုံပြီးဩစတြေးလျနိုင်ငံနဲ့သဘောတူညီချက်ရယူရမှာနမောနမဖြစ်ခဲ့တာရှိခဲ့တဲ့အကြောင်းလက်ခံပြောဆိုခဲ့တာပါ။ဒုသမ္မတဟဲရစ်ရဲ့ပြည်ထောင်နိုင်ငံခီးစဉ်မှာလည်းသမ္မတမက်ခရွန်နဲ့တွေ့ဆုံမှုစီစဉ်ထားပါတယ်။ခီးစဉ်အစအင်္ဂါနေ့မှာပဲပါရီမြို့တော်ကနာမည်ကျော်ပါစတာသုတေသနဌာနကိုတွားရောက်ပြီးနှစ်နိုင်ငံကြားဆက်ဆံရေးရဲ့အရေးပါမှုတွေကိုလည်းဒုသမ္မတဟဲရစ်ကပြောဆိုသွားပါတယ်
။အာကာသယင်မှု၄ဦးဟာအာကာသစခန်းမှာရပ်ပေါင်း200ကျော်တာဝန်ထမ်းဆောင်ပြီးနောက်တင်လင်းလာနေမှာကမ္ဘာမြေပြင်ကို SpaceX အာကာသယင်နဲ့ပြန်လည်လျောက်ရှိလာပြီဖြစ်ပါတယ်။အာကာသယင်နဲ့ကမ္ဘာမြေပြင်ကိုပြန်လာခဲ့ကြပြီးလေထီးတွေနဲ့အရှင်ရှော့ချကကမ္ဘာမြေပြင်ကိုဆင်းသက်ခဲ့ပါတယ်။မက္ကဆီကိုပင်လယ်ကွေ့အနီးအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ထဲမှာညဘက်ကြီးဆင်းသက်ခဲ့ပါတယ်။အမေရိကန်ပြင်သစ်နဲ့ဂျပန်အာကာသယင်မှုတွေဟာအာကာသစခန်းကနေ၈နာရီအကြာမှာထွက်ခွာခဲ့တာဖြစ်ပါတယ်။သူတို့နေရာကိုအစားထိုးတာဝန်ထမ်းဆောင်မဲ့နောက်အာကာသယင်မှု၄ဦးကိုဗော်ဒူဘူးနဲ့ညမှာကမ္ဘာပြင်ပြင်ကနေပြန်လည်ထွက်ခွာဖို့ NASA အာကာသစူးစမ်းရေးဌာနကစီစဉ်ထားပါတယ်ခင်ဗျာ။
ကောင်းလေးဦးနဲ့ကိုစောင်မိုးကြပါရှင်ပုတ်တဘူးနေနေခင်းတည်င်းအစီအစဉ်ကိုတင်ဆက်နေတာပါမကြာခင်မှာတော့မြမအရေးနိုင်ငံတကာဝိုင်းဝန်းဖြည့်ရှင်ဖို့ကုလသမဂ္ဂအတွေ့အမှုချုပ်ကတိုက်တွန်းလိုက်တဲ့အကြောင်းကိုကြားရဖို့ရှိပါတယ်ရှင်အခုတော့ပြင်ပဒေါ်လာဝယ်ရောင်းဈေးနှုန်းကိုဗဟိုဘဏ်ကတက်မှတ်လိုက်တဲ့အခြေအနေကိုကြည့်ကြရအောင်ပါလိုက်စင်ရနိုင်ငံသားငွေလဲလှယ်တဲ့လုပ်ငန်းတွေအနေနဲ့အမေရိကန်ဒေါ်လာကိုဗဟိုဘဏ်ကနေ့စဉ်သတ်မှတ်ပေးထားတဲ့ရည်ညွှန်းလဲလှယ်နှုန်းရဲ့အထက်အောက်3.5%ခန့်နှုန်းအတွင်းမှာပဲအယောင်းဝယ်ပြုလုပ်ရမယ်လို့ဗဟိုဘဏ်ရဲ့တာဝန်ရှိသူကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမုံကပြောပြမှာပါရှင်
။နိုင်ငံသားငွေကိုတရားဝင်အယောင်းဝယ်လုပ်ခွင့်ရတာတဲ့လုပ်ငန်းတွေအနေနဲ့ဗဟိုဘဏ်ကနေ့စဉ်သတ်မှတ်ပေးရတဲ့ရည်ညွှန်းငွေလဲတန်ဖိုးရဲ့အထက်အောက်3.5%ခန့်နှုန်းအတွင်းမှာပဲအယောင်းဝယ်လုပ်ရမယ်လို့ဗဟိုဘဏ်ကနိုဝင်ဘာလ9ရက်နေ့ညနေပိုင်းမှာထုတ်ပြန်လိုက်ပါတယ်။ဒီညွှန်ကြားချက်ကိုနိုဝင်ဘာလ10ရက်ကစပြီးလိုင်စင်ရငွေလဲလုပ်ငန်းအားလုံးကလိုင်းနိုင်ရမှာဖြစ်တယ်လို့ဗဟိုဘဏ်ရဲ့ဒုဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြောပါတယ်
။ဒီလေကြီးဘဏ်လေးဒီလေကြီးရတဲ့ဒါမှဖြစ်မနေချင်ကြဘူး။နောက်ကုန်ပြည့်နေပြီးတော့ဆိုတဲ့မနေချင်ဘူးလို့ပြောပါမယ်။ဒီကျင်းနေမှုတစ်ခုလုပ်တာပါပဲ။ဈေးကွက်ဒီမှာလုံးကျော်ဒီတဲ့မှာမရှိအောင်လိုင်းလာတစ်ခုနေနဲ့ဒါ limit တစ်ခုပေါ့နော်
လိုင်စင်ရပြင်ပငွေလဲကောင်တာတွေကတော့ဒါဟာဒေါ်လာအလွန်အကျွံပြန်မတက်အောင်ဗဟိုဘဏ်ဘက်ကလှုပ်ဆောင်မှုတစ်ခုလို့မြင်ပါတယ်ဒေါ်လာနဲ့ကျပ်ငွေလဲလဲနှုန်းဈေးကွက်အပြောင်းလဲကတော့နိုဝင်ဘာလ10ရက်နောက်ပိုင်းမှာပဲခံမှန်းနိုင်လိမ့်မယ်လို့ငွေလဲလုပ်ငန်းသူတချို့ကပြောပါတယ်ဒီ
မှာဒီဒေါ်လာရဲ့ကုလသမဂ္ဂအောင်ပြန်ကျပ်နေတယ်လေပုံမှန်အနေထားရဆိုရင်ဒေါ်လာဈေးကျန်းတစ်ခုကအဲ့ဒါကြီးတစ်ခုဖြစ်ဘူးလေအမအမြင်ကတော့ဒေါ်လာကိုသူ့အနေထားအနေထားတစ်ခုပေါ့နော်ဆွဲချင်းလိုက်ရတဲ့တော့အဆင်မပြေ
ရန်ကုန်ကကမ္ဘာရွှေနဲ့ဒေါ်လာဈေးကွက်အကြံပေးလုပ်ငန်းတစ်ခုရဲ့တာဝန်ခံတယောက်ပြောသွားတာပါဗဟိုဘဏ်ကပြီးခဲ့တဲ့အောက်တိုဘာလထဲမှာ American Dollar တန်ပေါင်း130ကိုထုတ်ရောင်းခဲ့ပါတယ်ဒါက February လနောက်ပိုင်းမှာအများဆုံးရောင်းချခဲ့တာပါနိုဝင်ဘာလ10ရက်နေ့မှာ American Dollar တန်30ကိုနောက်ဆုံးအကြိမ်ထုတ်ရောင်းပြီးကြားထဲမှာထုတ်ရောင်းတာမျိုးမရှိသေးပါဘူးဗဟိုဘဏ်ကပုံမှန်ထုတ်ရောင်းနေမယ်ဆိုရင်တော့ဒေါ်လာဈေးကွက်ကိုအတိုင်းအတာတစ်ခုအထိထိန်းထားနိုင်လိမ့်မယ်လို့ရန်ကုန်တိုင်းရွှေလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးမြင့်ကပြောပါတယ်
ဒေါ်လာဈေးရလည်းထုတ်နေအောင်လို့ဒီလိုနည်းနည်းကျင့်နေတာထောက်ရောင်းနိုင်တော့တစ်ခါတည်းကြီးကြပါမှာပေါ့ဒါနဲ့အဲ့ဒါဆိုရင်တော့ပြောရဲစစ်တပ်ကမှကျန်စစ်ချင်းရောဖြန့်နိုင်နေပြီပေါ့
နိုဝင်ဘာလ9ရက်နေ့မှာဘူဘန်ကတက်မှတ်ထားတဲ့အမေရိကန်ဒေါ်လာရဲ့တန်ဖိုးဟာ1985ကျပ်ဖြစ်ပါတယ်ပြင်ပကငွေလဲလုပ်ငန်းတွေမှာတော့ဒေါ်လာကို1925ကျပ်ကနေ1948ကျပ်ကြားမှာအယောင်းဝယ်လုပ်နေကြတာပါမြန်မာရွှေဈေးကတော့အခောက်ရွှေတစ်ကျပ်သားကို18,900ကျပ်ဝန်းကျင်ဈေးရှိပါတယ်တရုတ်နှစ်သက်9ချိန်ကလည်းနှီးကပ်လာတဲ့အတွက်ကမ္ဘာရွှေဈေးကလည်းအမြင့်ပိုင်းမှာရှိနေအောင်ပါပါဒီတော့တွင်ပြည်တွင်းကပို့ကုန်လုပ်ငန်းရှင်တွေရဲ့ဒေါ်လာဝငွေကိုတစ်လအတွင်းစည်ရှင်းပေးရမယ်လို့ဘိုဘန်ကထုတ်ပြန်ထားတာလည်းရှိတဲ့အတွက်ဈေးကွက်မှာဒေါ်လာဝယ်ယူမှုတွေများလာနိုင်တယ်လို့ခန့်မှန်းပြီးဒေါ်လာဈေးတကြောပြန်တရိပ်ပြတ်နေတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုရဲမမရှင်ဆက်လက်ပြီးတော့ဒီကိုဗစ်လူနာတွေကုသရေးအခက်ခဲကြုံနေရတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါရှင်ဒေတာတွင်ကိုဗစ်ဖြစ်ပွားမှုအခြေအနေကြောင့် stay at home နဲ့ semi lockdown တမတ်ခံထားရတဲ့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်မှာကက်ရောဂါဖြစ်ပွားမှုပြင်းထန်ချိန်မှသာကိုဗစ်ကုသရေးစင်တာရရှိကိုရောက်လာသူတွေများနေတဲ့အတွက်ရောဂါထိန်းချုပ်ရေးအခက်တွေ့နေရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင
်ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်မှာကက်ရောဂါထိန်းချုပ်ရေးအတွက် stay at home တမတ်ထားသလိုနေ့လယ်12နာရီကနေနောက်တနေ့မနက်4နာရီအတွင်းအိမ်ပြင်မထွက်ရအမိန့်လည်းဆက်ရှိနေပါတယ်ယောဂါဖြစ်ပွားမှုကိုထိန်းချုပ်နိုင်ရေးအတွက်မြို့နယ်ကိုဗစ်ကော်မတီနဲ့ပရာဟိတအဖွဲ့တွေဆောင်ရွက်နေပြီးမဲ့အခုနောက်ပိုင်းလူနာအများစုကယောဂါပြင်းထန်လာခြင်းရောက်မှသာကုသရေးစင်တာတွေစီရောက်လာတယ်လို့တဖန်ကိုင်းပရာဟိတလူမှုကွန်ရီအသင်းတာဝန်ရှိသူတဦးကပြောပါတယ်
ဒီကနေ့နလားလောက်အချိန်ကအခုအချိန်နေလဲဒီနလားအတွင်းပေါ်ပြန်ချိန်ထိုးကြည့်မယ်ဆိုရင်တော့အခုလာတဲ့လူနာတွေကပို့ပြီးတော့မှယောဂါပြင်းထန်မှဒီစင်တာတွေကိုရောက်လာတာများတယ်ကြာအရင်တုန်းကတော့ဟိုမဖြစ်မနေစစ်ကြတယ်စစ်ကြတဲ့အခါမှာဟိုကုသရေးမှာတိုက်ခက်မတွေ့ရအောင်အခုလိုဝင်မှာလာအထက်ကိုရောက်လာတဲ့အချိန်ပိုင်းမှာတော့ကုသရေးမှာတော်တော်လေးခက်တွေ့ရတယ်ဗျတွေ့ရတဲ့နေရာမှာကယောဂရဲ့အခြေအနေလွန်မှရောက်လာတဲ့အခြေအနေတွေတွေ့ရတဲ့အတွက်ကြောင့်မလို့ကုသရဲ့အပိုင်းမှာတော့ခက်ခဲတွေ့ရတယ်ဗျ
ကိုဗစ်အတည်ပြုလူနာတွေကိုတိုင်းနယ်ဆေးရုံတွေမှာထားရှိကုသပေးနေတယ်လို့နောင်ချိုဆေးရုံကြီးတဖန်ကိုင်းအထူးကုသရေးစင်တာမှာလည်းထားရှိကုသပေးနေတယ်လို့ပြောပါတယ်။နောင်ချိုမြို့နယ်မှာအခုချိန်အထိကိုဗစ်အတည်ပြုလူနာမြင့်မားနေလို့ပြန်ကျဈေးတွေကိုလည်းကိုရက်ွက်အလိုက်ဈေးရောင်းဖို့နဲ့ရက်ွက်မကျော်ဖို့သတိပေးထားပါတယ်။နေ့လယ်12နာရီကနေမနေ့4နာရီအတွင်းအိမ်ပြင်မထွက်ရသတ်မှတ်ချက်ကြောင့်ဒေသခံတချို့အတွက်တော့အလုအကန့်အခက်အခဲတွေရှိနေတာကိုပရာဟိတာဆောင်ရွက်နေသူတွေကကြုံတွေ့နေရတဲ့အခက်အခဲကိုပြောပြပါတယ်
။နောင်ချိုကတော့တောင်သူတွေပေါ်တယ်ရွာမျိုးဝကျင်းပြီးတော့မှရွာရဲ့နေတွေအကျေတဲ့အခါကျတော့သူ့ရွာနဲ့သူ့နေနဲ့ကတော့သူ့အလုံးနဲ့သူ့အလုံးလေးနဲ့သူ့ဟာသူတော့ရှိတယ်ပေါ့နော်အခုဥပမာနဲ့ပြောရမယ်ဆိုရင်တော့ဒီယာဒီလေးကတော့ဟိုပြောင်းနေပေါ်တဲ့ယာဒီဆိုတဲ့အခါကျတော့ဟိုတောင်သူတွေအနေနဲ့ကတော့ဟိုတိတ်ခက်တော့မရှိပါဘူးဗျအဲခက်ရှိတာကတော့မျိုးနဲ့မှာမျိုးအတွင်းမှာရှိကြတဲ့ဒီဈေးရောင်းဈေးဝယ်တွေကတော့နည်းနည်းစောင်းနေအပိုင်းမှာနည်းနည်းခက်ခဲကောင်းခက်လာနိုင်တယ်ဆိုတော့သုံးသပ်မိတယ်ဗျ
နောင်ချိုမြို့နယ်တွင်မှအော်တိုဘာလကစလို့ကိုဗစ်ကာကွယ်ရေးဆေးထိုးအစီအစဉ်တွေကိုကျန်းမာရေးဝန်ကြီးဌာနကဆောင်ရွက်ပေးနေပါတယ်။နောင်ချိုမြို့နယ်မှာကိုဗစ်အတည်ပြုလူနာစုစုပေါင်း 4,200 ကျော်နဲ့တည်ဆုံးသူကတော့55ဦးအထိရှိနေတယ်လို့မြို့နယ်တာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။လက်ရှိကုသမှုခံယူနေတဲ့လူနာကတော့150ဝန်းကျင်မှာရှိနေပါတယ်။ခုလိုနောင်ချိုမြို့နယ်ထဲမှာ local semi lockdown တတ်မှတ်ထားသလိုရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်ပင်လောင်းမြို့နယ်နဲ့ဟိုဘုံမြို့နယ်တွေမှာလည်းအလားတူကန့်သတ်ချက်တွေထားရှိပါတယ်။နိုဝင်ဘာလ9ရက်နေ့အထိကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့မြန်မာတိုင်းနိုင်ငံလုံးကိုဗစ်အတည်ပြုလူနာအရေအတွက်မှာရှမ်းပြည်နယ်က900နီးပါးနဲ့အများဆုံးဖြစ်နေပါတယ်ခင်ဗျာ။
ကိုခင်မောင်ဆိုမိပါရှင်ပုတ်တပူးနေနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိတင်ဆက်နေပါရရှင်အခုလိုဒီရေဒီယိုကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုရုပ်သံနဲ့ပါဖြည့်ဆွဲတင်ဆက်နေပါတယ်အခုတော့ရင်းမှတ်ပြီးအနီးစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါစကိုင်းတိုင်းရင်းမပင်မြို့နယ်ကတဲပင်ကန်ကျေးရွာနားမှာစစ်ကောင်စီတပ်တွေနဲ့ဒေသခံစုပေါင်းပြည်သူကာကွယ်ရေးအဖွဲ့တွေမနေ့နိုဝင်ဘာလ9ရက်နေ့မှာတိုက်ပွဲတွေဖြစ်နေကြပါတယ်။အရင်နေ့ကလည်းဒီပန်းရင်းမြို့နယ်ချင်းတွင်းမြစ်တကြောမှာရှိတဲ့ရွာတွေပေါ်မှာစစ်တပ်ကရဟန်းရင်တွေနဲ့ပစ်ခတ်နေတာတွေကြောင့်ရွာပေါင်း20ကျော်ကတောင်းနဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကုသားညုံကပြောပြမှာပါရှင်။
ဂျွန်လာကုံမိုင်းကဆက်ပြီးတော့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားမှာစတင်ဖြစ်နေတဲ့စကိုင်းတိုင်းရင်းမာပင်မြို့နယ်အတွင်းမှာဒီကနေ့နိုဝင်ဘာလ9ရက်နေ့မနက်ပိုင်းကလည်းတဲပင်ကန်ကျေးရွာနီးမှာစစ်ကောင်စီနဲ့စုပေါင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်နေတယ်လို့ ရင်းမပင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ
်ရင်းမပင်ဘက်ကဦးတည်လာတဲ့စစ်ကြောင်းပေါ့နော်အဲ့စစ်ကြောင်းနဲ့ကျွန်တော်တို့ဒီဆက်လင်းကြီးကဒီဟောပေါ့ဒေသခံပေါ့နော်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဟိုဒီ PDF တင်နေပေါ့ညောင်မလဲလဲကြီးထုတ်လို့ရစခန်းကအဲ PDF တည်ရဲ့နောက်ပြီးတခြားတော့ပူးပေါင်းအဖွဲ့ကြီးရဲ့ပေါင်းပြီးတော့အဲရင်းမပင်နဲ့ဆက်လင်းကြီးပေါ့နော်ဒီ PDF တွေပူးပေါင်းပြီးတော့တိုက်တဲ့ပွဲပါအခုသူတို့စပြီးတော့သူတို့ဘက်ကလက်နက်ကြီးတွေနဲ့ပြန်လည်ပြစ်နေပြီကျွန်တော်တို့ဘက်ကလည်းအဲကျွန်တော်တို့ဒီဘက်ကမိုင်းဆွဲတာတို့လက်နက်ကြီးတွေနဲ့ပြန်လည်ပြစ်တာတို့လက်နက်ငယ်တွေနဲ့ပြန်လည်ပြစ်တာတို့အခုစနေတော့ရောစဲကတော့ဟိုချိလိုက်ကြဆုံမှုကတော့ကျွန်တော်တို့အကြည့်တော့မပြုတ်နိုင်နေဘူ
းစစ်ကောင်စီစစ်ကြောင်းတွေဟာမနေ့ကညနေပိုင်းကလေးကရင်းမပင်မြို့နယ်တဲပင်ကန်ကြီးရွာတွင်းကိုဝင်ရောက်လာပြီးတော့တပ်ဆွဲထားသလိုအိမ်တွေကိုလိုက်လံရှာဖွေနေတာတွေကြောင့်တဲပင်ကန်ကြီးရွာသားတွေကြောက်ပြီးတော့မနေ့ကညနေပိုင်းကလေးကထွက်ပြေးနေကြရတယ်လို့လည်းဒေသခံတွေကပြောပါတယ်ဒေသခံတွေဟာညာတွင်းချင်းဘေးလွယာတွေကိုထွက်ပြေးနေရသလိုတော်တဲ့တောင်ထဲမှာနေရတာမို့လို့စောင်းနေရအခက်ကြုံနေရတယ်လို့လည်းလက်ရှိထွက်ပြေးနေရတဲ့တဲပင်ကန်ကြီးရွာသားတဦးကပြောပါတယ
်တောကိုမှဟိုပြန်သေးပါတယ်ညတော့မှဆိုတညာလုံးမှဒီလိုတောကြီးတောင်ကြားထဲမှာနေနေရတဲ့ခါကျကျွန်တော်တို့မှအင်ဂျီလင်ပါဝတ်တဲ့ကိုတခုနဲ့ဆိုတော့ညောင်းမှကျတော့တော်တော်လေးနဲ့အေးပါတယ်ကအေးပြီးတော့ကလေးတွေဆိုလို့ချင်းနာစီတာလေးတို့ချောင်းထိုးတာလေးတို့လည်းရှိပါတယ်ဗျာကလေးတွေဆိုရင်မီးရလဲမပူရဲဘူးဗျာမီးအဲ့ဒါကြောင့်မို့ကျွန်တော်တော့ခက်ခဲပါတယ်ဗျာ
ရင်းမပင်မြို့နယ်ဘက်မှာမကြခဏဆူလိုပဲတိုက်ပွဲတွေဖြစ်နေသလိုဒီသကန်တွေကိုဖမ်းဆီးတာတွေလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်နေတာတွေကြောင့်နေအိမ်တွေမီးလောင်တာတွေကြောင့်ဒီသကန်တွေလည်းအမြဲလိုပဲကြောက်လန့်နေကြရတယ်လို့လည်းတဲပင်ကန်ဒီသကန်တူကပြောပါတယ
်လူတွေကငကုန်းကလည်းတခါမီးရှို့တနေ့နေ့ပိတ်ခိပြထားတဲ့အခါကျတော့ကျွန်တော်တို့ကဘလုံးမကိုအဲ့အတိုင်းကြရင်မမီးရတာဗျာ
ဒါပြင်စကိုင်းတိုင်းဒေသကြီးတပိန်မြို့နယ်အတွင်းကရွာရီအပေါ်မှာစစ်တပ်ကပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါရယ်ချင်းနယ်မြို့ကျောတလျှောက်မှာရှိတဲ့ရွာရီအပေါ်ကိုမနေ့ကစပြီးတော့စစ်ကောင်စီဘက်ကရဲရင်တွေနဲ့ပစ်ခတ်နေကြကြောင်းကြေးရွာပေါင်း20လောက်ကတောင်းနဲ့ချီတဲ့ဒေသခံတွေဘီလို့ရကိုထွက်ပြေးနေကြရတယ်လို့ကုံယိုးကြေးရွာဒေသခံတူကပြောပါရယ
်ဟုတ်တယ်ဟုတ်တယ်ဒေသခံ3000လောက်ကြေးရွာပေါင်း200 300လောက်ကျွန်တော်ကြည့်နေရမင်းကတော့ဘယ်မှာရှိရနေရလို့ရဟန်းနေနေအများ330တမီယာ180ရောက်တမီယာစပါလားအခုရွာလေးမီးချိုနေတယ်အေးလုံးကြီး10လုံးတော့ရှိတာမျိုးရှိအဲဟိုမှာပေါ့ကုံညိုးရွာကုံညိုးရွာမှာရှိတယ်ဝင်းငွေရွာမှာရှိတယ်တက်တေရွာမှာရှိတယ်ဒါလေးရွာရှိပြီရှိတယ
်စကိုင်းတိုင်းကတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးတော့မရှိသေးပါဘူးချင်းနှင်းမြကျော်တလျှောက်စစ်တပ်ကနေပြီးတော့ရဟယင်းတွေနဲ့ပါထိုးစစ်ဆင်နေတယ်ဆိုတာနဲ့ပတ်သက်လို့ VOA ကစစ်ကောင်စီကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရန်ကုန်မန္တလေးအမြန်လမ်းမှမိုင်တိုင်130မှာရှိတဲ့ဇရားလုံကျုံရဲကင်းစခန်းကိုလည်းဒီကနေ့မနေ့အစောပိုင်းကလက်နက်ကင်တွေဝင်ရောက်တိုက်ခိုက်တာမို့လို့ရဲတပ်ဖွဲ့ဝင်9ဦးသေဆုံးတာကိုတော့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ကုသညို့ပါရှင်မကြခင်မှာတော့စစ်ကောင်စီကဒီနှစ်ရှည်လွန်းတဲ့ထောင်ဒဏ်တွေချမှတ်နေတာနဲ့ပတ်သက်လို့မြမဥပဒေရေးရာကိုကျွမ်းကျင်သူတအူးနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်ရှင်အခုတော့ဒီကုလသမဂ္ဂကမြမရေးကိစ္စကိုကြည့်ကြရအောင်ပါလူနည်းစုတွေပြစ်မှတ်ထားခံနေရပြီးရက်ဆက်ကြမ်းကြုတ်မှုတွေအဓမ္မမောင်းထုတ်ခံရမှုတွေကြုံနေရတဲ့မြမနိုင်ငံလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကအင်္ဂါနေ့မှာပြောဆိုလိုက်ပြီးကဘာတလွားကြုံတွေ့နေရတဲ့အဖြစ်ဆိုးတွေကိုနိုင်ငံတွေအနေနဲ့ညီညွတ်မှုနဲ့ဖြေရှင်းဖို့လဲတိုက်တွန်းလိုက်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာစစ်ကောင်စီအနေနဲ့အာဆီယံနဲ့အနှစ်သာရရှိရှိပူးပေါင်းဆောင်ရွက်ဖို့ဩစတြေးလျနိုင်ငံသား၏ဝန်ကြီးကလည်းတောင်းဆိုထားပါတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တွန်းအားပေးဆောင်ရွက်မှုတွေကမြန်မာနိုင်ငံရဲ့အကျက်အတည်းဖြေရှင်းရမှာအထောက်အကူဖြစ်နိုင်တယ်လို့လည်းသုံးသပ်သူတွေရှိပါတယ်။ဒီအကြောင်းမတ်တင်ဂီထိုက်ကစူးစီးတင်ပြမှာပါရှင်။
ကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့ကကျင်းပတဲ့နိုင်ငံတကာလုံခြုံရေးနဲ့ငြိမ်းချမ်းရေးထိန်းသိမ်းရေးဆိုင်ရာအစည်းအမြစ်တာဝန်ရှိသူများဆွေးနွေးပွဲအတွင်းမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမြန်မာနိုင်ငံအခြေအနေကိုလည်းထောက်ပြပါတယ်။ဆူဒန်မာလီနဲ့မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လွှားမှာဆက်အနာသိမ်းမှုတွေဖြစ်ခဲ့ပြီးတဲ့နောက်ငြိမ်းချမ်းရေးတိဆောက်ထိန်းသိမ်းထားနိုင်ရေးအတွက်အားစိုက်ကြိုးပမ်းကြဖို့အတွင်းရေးမှူးချုပ်ကတိုက်တွန်းသွားပါတယ်
။ Myanmar where minorities are targeted, brutalized and forced to flee.
လူနည်းစုတွေပြစ်မှတ်ထားခံနေရပြီးရက်ဆက်ကြမ်းကြုတ်မှုတွေနဲ့အတင်းအဓမ္မမောင်းထုတ်ခံနေရတဲ့မြန်မာနိုင်ငံကျွန်တော်တို့မျက်စိရှေ့မှောက်မှာပဲထွက်ပေါ်လာတဲ့လူတွေဖန်တီးတဲ့လူသားချင်းစာနာမှုဆိုင်ရာပြည်ပကကြီးဖြစ်နေတဲ့ Ethiopia နိုင်ငံဒါတွေအပြင်တခြားသောအဖြစ်ဆိုးတွေဟာ COVID-19 နဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအရေးပေါ်အခြေအနေတွေကြောင့်ပိုပြီးဆိုးဝါးသွားစေပါတယ်
ရင်းကျဲရေးအတွက်အရေးကြီးဆုံးအချိန်ဖြစ်နေပြီလို့လည်းကုလသမဂ္ဂအတွင်းမှုချုပ်ကပြောဆိုပြီးနိုင်ငံတွေအားလုံးစည်းလုံးညီညွတ်စွာဆောင်ရွက်ဖို့တိုက်တွန်းပါတယ်။ဒါကြောင့်သူ့ရဲ့အဆိုပြုချက်မှာပြည်ပခတာစီကာကွယ်ရေးကိုအဓိကထည့်သွင်းထားတာဖြစ်ကြောင်းအကြမ်းဖက်ပြည်ပခတွေရဲ့အရင်းမြစ်တွေကိုဖြေရှင်းနိုင်ရေးအတွက်ကမ္ဘာအတိုင်းအဝိုင်းကစည်းလုံးညီညွတ်စွာတစိမ့်တဝန်းတည်းဆောင်ရွက်ကြဖို့လည်းတိုက်တွန်းပါတယ်။လက်ရှိပေါ်ပေါက်နေတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေအနေတွေဟာဆိုရင်လုံခြုံရေးကောင်စီအနေနဲ့ပဋိပက္ခရဲ့အရင်းခံအကြောင်းရင်းကိုထိထိရောက်ရောက်မဖြေရှင်းတာကိုပြသနေတာဖြစ်တယ်လို့လည်းလုံခြုံရေးကောင်စီရဲ့အလှည့်ချဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာမက္ဆီကိုတန်အမတ်ကြီးကအစည်းအဝေးနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်ထံပေးပို့တဲ့စာမှာဖော်ပြပါတယ်မြမရေးသုံးသက်သူဒေါက်တာတစ်ဆွေကလည်းကုလသမဂ္ဂရဲ့မြမရေးဆောင်ရွက်မှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ကုလသမဂ္ဂကဆောင်ရွက်ဗမာနိုင်ငံအတွက်ဆောင်ရွက်တာတွေဟာပြည်သူလူထုကမျှော်လင့်ထားသလောက်အားကိုးထားသလောက်မဖြစ်ခဲ့တာကတော့အမှန်ပါပဲခင်ဗျ။
1990ရွေးကောက်ပွဲအနိုင်ရပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေကအရင်ဆီဆိုးရလက်ထက်ကာလနဲ့အခုဆင်အနာသိန်းကာလတွေမှာကုလသမဂ္ဂဘက်ကဆောင်ရွက်မှုတွေကိုနှိုင်းယှဉ်ပြောပြပါတယ်
။ပြောင်းလဲတဲ့ထူချမှုတွေတော့ရှိတယ်ခင်ဗျ။နိုင်ငံကအမြင်ပေါ့နော်။ဘာလဲဆိုတော့ဒီနိုင်ငံကစင်မြင့်မှာအခုအနာသိန်းတဲ့စစ်ကောင်စီဟာတခုပြီးတခုအနှုတ်သဘောကျဆုံးမှုသဘောတွေဖြစ်နေပါတယ်။
ဆရာနာသိမှုကိုကုလသမဂ္ဂမှာအတိတလင်ကန့်ကွက်ထားတဲ့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလက်ရှိသံအမတ်ကြီးဦးကျော်မိုးထွန်းနေရာကိုစစ်ကောင်စီကအစာထိုးခတ်အရေးကလည်းအခုချိန်ထိမအောင်မြင်သလိုမကြာခင်ကကျင်းပခဲ့တဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ထိပ်သီးခေါင်းဆောင်များအစည်းအဝေးမှာလည်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုချင်းမယောင်လှိုင်ကိုတက်ခွင့်မပေးခဲ့ပါဘူးနိုင်ငံရေးအရာကန့်သတ်မှုမျိုးစုံကြုံနေရတယ်လို့လဲဗိုလ်ချုပ်မှုကြီးမြောင်လှိုင်ကနိုဝင်ဘာလ၁ရက်နေ့မင်ကုန်းမှာအတိအမှတ်ပြုပြောပါတယ်
။ဒါကျွန်တော်တို့ဘုံမှာလဲနိုင်ငံရေးအရာပေါ့ဗျာ။ဟုတ်လား။ဒီဝေဖန်မှုတွေမျိုးစုံကန့်သတ်မှုတွေမျိုးစုံနဲ့ကျွန်တော်ကြုံနေရတဲ့ကာလဖြစ်ပါတယ်
။ကုလသမဂ္ဂနဲ့နိုင်ငံတကာအတန်းဝိုင်းဘက်ကတော့မြန်မာနိုင်ငံကိုဒီမိုကရေစီအသွင်ကူးပြောင်းမှုလမ်းကြောင်းပေါ်ပြန်ရောက်စေရေးစစ်တပ်ဘက်ကဆောင်ရွက်ဖို့ဒီဇိုင်းမှတ်မှတ်တောင်းဆိုနေတာဖြစ်ပါတယ်။အင်ဂါနီကလုတ်တဲ့အာဆီယံဩစတြေးလျဆွေးနွေးပွဲအတွင်းမှာလဲဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရီစပိန်ကစစ်ကောင်စီအနေနဲ့အရက်သားတွေကိုပြစ်ခတ်နေတာတွေရပ်ဆိုင်းပြီးတွေ့ဆုံဆွေးနွေးမှုကိုတွားဖို့ထပ်ပြီးတော့တောင်းဆိုသွားပါတယ်။အာဆီယံရဲ့ဘုံသဘောတူညီချက်ကိုစစ်ကောင်စီဘက်ကမလိုက်ရောနိုင်တဲ့အခြေအနေဟာဆိုရင်အာဆီယံရဲ့တွန်းအားဟာလက်တွေ့ကျတဲ့အနေအထားလို့မြန်မာရေးသုံးသပ်သူဒေါက်တာတင့်ဆွေကယူဆပါတယ
်။အာဆီယံလက်ရှိဆောင်ရွက်မှုနဲ့ဆောင်ရွက်နေမှုနဲ့ယက်တိကျဟာဟိုပမာနိုင်ငံပြဿနာဖြေရှင်းရေးမှာအဲနှမ့်မှန်တဲ့မိနေလန်ဖြစ်တယ်ဆိုတာကိုထပ်လောက်ဟိုပြသနေတဲ့အချက်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့
မြန်မာနိုင်ငံကိုမကြခင်ကသွားခဲ့တဲ့အမေရိကန်သံအမတ်ကြီးဟောင်းဘေးရစ်ချဆန်ကတော့စစ်ကောင်စီဟာလူသားစာနာမှုအကူအညီပိုင်းဆိုင်ရာမှာကဘာကြီးနဲ့လက်တွဲလှုပ်ဆောင်ဖို့လမ်းဖွင့်ထားတယ်လို့အဲ့ဒီထက်ပိုနိုင်တယ်လို့လည်းယုံကြည်တဲ့အကြောင်းပြောဆိုထားပါတယ်ရှင
်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။
အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabemis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်ဟုတ်တဘူးနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုလို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်မြန်မာစံတော်ချိန်နက်6နာရီခွဲပါပြီရှင်အခုဆက်လက်မယ်ဒီဒုတိယပိုင်းနာရီဝက်အတွက်ဒီအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အဲ့ဒီမူကောင်လေးကနိုင်ငံဆွေးနွေးမှုတွေကိုကျွန်တော်တို့ရပ်ဆိုင်ထားပါတယ်ရက်ဆိုင်ထားတဲ့ရက်ဆိုင်ထားပြီးတော့မှ
ဒါကတော့ဒီလက်ရှိနိုင်ငံရေးအကျက်အတဲကိုဖြည့်ရှင်းရေးအတွက်တိုင်းရင်းသားအဖွဲ့တွေဘာတွေဆောင်ရွက်နေသလဲဆိုတဲ့အကြောင်း PPSD ပြောခွင့်ရခွန်မြင့်ထွန်းနဲ့ဆက်သွယ်မေးမြန်းထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ဆက်သွယ်မေးမြန်းခန်းတစ်ခုကိုကြည့်ကြရအောင်ပါရှင်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးခံထားရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေကိုထောင်ဒဏ်နှစ်ရှည်ပြီးအစမတန်ချမှတ်လိုက်ပါတယ်။အခုလိုထောင်ဒဏ်တွေအစမတန်ချမှတ်လိုက်တာနဲ့ပတ်သက်လို့လူခွင့်ရေးရှေ့နေဦးမင်းလွင်ဦးကိုကိုစော်မိုးကျော်ကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ရှင်
။စစ်တပ်ကအာဏာသိမ်းပြီးနောက်ဖမ်းဆီးထိန်းသိမ်းထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေကိုထောင်ဒဏ်အစမတန်တွေချမှတ်လိုက်ပါတယ်။ဗိုလ်ကြီးဝင်းထိန်ကိုအနှစ်20ကရင်ပြည်နယ်ဝင်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကို85နှစ်ဝင်ကြီးဦးတန်းနိုင်ကိုအနှစ်90ချမှတ်လိုက်ပါတယ်ဒီလိုထောင်ဒဏ်နဲ့အစမတန်ချမှတ်လိုက်တာနဲ့ပတ်သက်ပြီးအာဏာ300စလုံးကိုစစ်တပ်ကသာချုပ်ကင်ထားတဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးဟာလွတ်လပ်တဲ့တရားစီရင်ရေးမဟုတ်တော့ဘဲပြည်တွင်းကရောပြည်ပကပါယုံကြည်မှုမရှိဘူးလို့လူခွင့်ရဲ့ရှေ့နေဦးမင်းလွင်ဦးကအခုလိုပြောဆိုလိုက်ပါတယ
်။လက်ရှိမြန်မာနိုင်ငံရဲ့တရားစီရင်ရေးခြင်းမျိုးတော့နိုင်ငံတကာကနေပြီးတော့အယုံကြည်မရှိနိုင်ဘူးလေ။ဒါဖြစ်လို့လဲဆိုတော့ကအုပ်ချုပ်ရေးအာဏာဥပဒေပြည်ရေးအာဏာတရားစီရင်အာဏာအာဏာကြီး၃ရပ်ကိုစစ်ကောင်စီကနေကန့်ဆွဲထားပြီးတော့စစ်ကောင်စီရဲ့အလိုကြအောက်ကနေပြီးတော့ပေါ်ဆောင်ပေးနေရတာဖြစ်တဲ့အတွက်ကျွန်တော်တို့အခုလိုမျိုးမြေတောင်းတာနေချမှတ်တဲ့ကိစ္စကမထူးခြားမှုလို့ကျွန်တော်တို့ပြောလို့ရပါတယ်။ဒါကဘာနဲ့တူလဲဆိုလို့ရှိရင်ကျွန်တော်တို့1988ရေးချင်းပြီးပြည့်နောက်ပိုင်းမှာလည်းအဲဒီစစ်အုပ်ချုပ်ရေးကာလတွေမှာဒီလိုမြေတောင်းတာနေချခဲ့မှုတွေအတွေ့အကြုံတွေရှိပါတယ်။ကျွန်တော်တို့ SNLD ကဥက္ကဋ္ဌဦးခွန်တုံးဦးတို့ဆိုလို့ရှိရင်1980ကျော်ဗိုလ်ချုပ်စေတင်ဆိုလို့ရှိရင်1100ကျော်စားတဲ့ဒီကနေ့ညစီတောင်းတာနေချမှတ်ခဲ့တာကိုကျွန်တော်တွေ့ရတယ်မြန်မာနိုင်ငံရဲ့လက်ရှိတရားစီရင်စနစ်ကတော့လုံးဝအာကိုလို့မရတဲ့အခြေအနေမျိုးဖြစ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်ဗ
ျဟုတ်ကဲ့အဲ့ဒီတော့အခုလိုစစ်တပ်ကအာဏာသိမ်းပြီးတရားစီရင်ရေးတွေပြတ်တဲ့အခါကျတော့ဒီပြည်သူတွေရဲ့ rights of justice တရားမျှတစွာတရားစီရင်ခွင့်ရရှိရေးဆိုတဲ့အပေါ်မှာဘယ်လိုများထိခိုက်တယ်လို့ထင်ပါတယ်ခင်ဗျ
မြတ်တော်တရားစီရင်စနစ်ကအစိုးရပြောတဲ့ဥပဒေ3ရပ်ကိုစစ်ကောင်စီကနေပြောရယူထားလိုက်ကြတဲ့ကူကလွတ်လပ်တဲ့တရားစီရင်ဆိုတာမရှိဘူးညှတာတဲ့တရားစီရင်ဆိုတာမရှိတော့အဲ့တော့ဘာလို့ဖြစ်လာလဲဆိုတော့ကကျွန်တော်တို့စစ်ကုံရုံးတွေကချမှတ်တဲ့အမိန့်တွေကအာဏာကုံချမှတ်တဲ့ဥစ္စာတွေဖြစ်လာတယ်စစ်ကုံရုံးမဟုတ်ဘူးဆိုလို့ရှိရင်တော့မှမူလတရားရုံးတွေကချတဲ့ဥစ္စာတွေကလည်းအမြင့်ဆုံးပြစ်ဒဏ်တွေဖြစ်လာတယ်အဲ့တော့ကျွန်တော်ကမူလတရားရုံးမှာဆွဲထားတဲ့အမှုဆိုရင်တော့မှခုချိန်မှာခြရုံးပေါ့နော်ထောင်ဒဏ်ကြီးကြီးပဲခြနေတယ်ခြရုံးလို့တော့မှပြောစမပြူတယ်အထိပြစ်နေတယ်လို့ကျွန်တော်တို့တွေ့ရတယ်ဒါကြောင့်လွတ်လပ်တဲ့တရားစီရင်စနစ်ကမြန်မာနိုင်ငံမှာအခုချိန်မှာဘယ်လိုမှရှာလို့မတွေ့နိုင်ဘူးလို့ပဲပြောပြရစီ
အဲ့ဒီတော့အခုလိုတရားစီရင်ရေးပြတ်သုံးနေတာဟာဒီတရားဥပဒေစိုးမိုးမှုမရှိတော့ဘူးလို့ပြောလို့ရပါသလားခင်ဗျာ
ဟုတ်ပါတယ်ဗျာတရားဥပဒေစိုးမိုးမှုမရှိတော့ပါဘူး။ဘာဖြစ်လို့လဲဆိုတော့ဆရာနာသိမ်းပြီးတဲ့နောက်ပိုင်းမှာပြည်သူလူထုတွေရဲ့အကျိုးကိုအကာအကွယ်ပေးမဲ့ဥပဒေတွေတချို့ဖျက်သိမ်းခံရတာတွေရှိတယ်။ဥပမာတတိပုဂ္ဂလဆိုင်ရာလွတ်လပ်မှုဆိုင်ရာဥပဒေဖျက်သိမ်းရုပ်သိမ်းခံရတယ်။ နောက်ပြီးတော့ကဖွဲ့စည်းပုံအခြေခံဥပဒေရကာကွယ်ပေးထားတဲ့အခွင့်အရေးတွေကိုစစ်အုပ်ချုပ်ရေးဆိုတဲ့အောက်မှာရုပ်သိမ်းခံရတယ်။နောက်ပြီးတော့ကျွန်တော်တို့ဒီမတရားဖမ်းဆီးနေတာတွေမတရားနှိပ်စက်ညှဉ်းပန်းနေတဲ့ကိစ္စတွေကျွန်တော်တို့ဘယ်မှတိုင်ကြာမရဘူးဖြစ်နေတယ်။ဒါကြောင့်ကျွန်တော်တို့ရဲ့တရားစီရင်ရေးဟာအခုချိန်မှာတော့လုံးဝအားကိုးလို့မရတဲ့အခြေအနေမျိုးဖြစ်တယ်လို့ညင်ပါတယ်ဗျာ
။နောက်ဆုံးမေးခွန်းတစ်ခုမေးချင်ပါတယ်ခင်ဗျာ။အခုဒီတရားစီရင်ရေးပြည့်ရွှင်းနေပြီဆိုပေမဲ့လည်းအခုတရားရုံးနေရှိတယ်ယုံချိန်တဲ့အခုဒေါ်နန်းကင်ထွေးမြင့်တို့ကိစ္စပဲဖြစ်ဖြစ်ဒီဒေါ်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုတွေပဲဖြစ်ဖြစ်တရားသူကြီးတွေရှေ့နေတွေနဲ့လုံနေပါသေးတယ်အဲ့ဒီတော့အဲ့ဓာတွေကတကယ်လုံနေတာလားဒါကိုလုံနေတဲ့တရားသူကြီးတွေရှေ့နေတွေဒီဥပဒေနားလည်တဲ့သူတွေကရောဘာဖြစ်လို့လုံနေတာပါလဲခင်ဗျဒီတရားရုံးတွေကရောဘာအတွက်လို့ထင်ပါလဲခင်ဗျဒ
ါတော့ဗျာနိုင်ငံတကာကနေစောင့်ကြည့်လာတဲ့အခါမှာလွတ်လပ်တဲ့တရားစီရင်ရေးစနစ်အရစစ်ဆေးစီရင်နေရယ်ဆိုတော့ပုံသဏ္ဍာန်ကိုပြချင်တဲ့အတွက်အခုလိုမျိုးစီမံဆောင်ရွက်နေတာဖြစ်တယ်။တမန်ကတော့ဗျာဒီဥစ္စာကတရုတ်ပြတရားရုံးသဘောမျိုးအနေနဲ့ပဲဖြစ်နေတယ်။တကယ်တမ်းတရားဥပဒေရဲ့အနှစ်သာရကိုလိုက်နာဆောင်ရွက်မှုမရှိတဲ့တရားရုံးတွေဖြစ်နေတယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ဗျာ
။ဟုတ်ကဲ့ဦးပင်းလို့ခင်ဗျာကျေးဇူးများတင်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ဗျာ။
ဒါကတော့လူခွင့်ရေးရှိနေဦးမင်းလွင်ဦးကိုကိုစော်မိုးကျော်ကဆက်သွယ်မေးမြန်းပြီးတင်ပြခဲ့တာပါရှင်။အခုတော့နိုင်ငံတကာသတင်းလွှာတဲ့ပုဂ္ဂိုလ်ကြည့်ကြရအောင်ပါ။အမေရိကန်နိုင်ငံမှာဒီကိုဗစ်ကပ်ရောဂါကာလအတွင်းသူတို့သတ်မှတ်ထားတဲ့ဒီပြင်ပကလာတဲ့ဒီခီးသွားလာခွင့်တွေကိုအခုစတင်ပြီးတော့ဒီရုပ်သိမ်းလိုက်တဲ့အကြောင်းကိုပေါ့နော်။ဒီ VOA သတင်းတောက် Arish Abbasadi ပေးပို့ထားတာကိုကိုအောင်မြတ်သူကပြောပြမှာပါရှင
်။အမေရိကန်အနေနဲ့နိုင်ငံတကာကခီးသွွားတွေကိုပြန်လည်လက်ခံသွားမှာဖြစ်ပေမဲ့လာရောက်မဲ့သူတွေဟာကာကွယ်ဆေးထိုးပြီးသားသူတွေဖြစ်ဖို့လိုတယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။နိုင်ငံပေါင်း33နိုင်ငံကခီးသည်တွေကိုအမေရိကန်ပြည်ထောင်စုကကန့်တတ်ခဲ့တာပါ။တရုတ်၊အိန္ဒိယနဲ့ဥရောပနိုင်ငံတော်များများကခီးသည်တွေပါဝင်ပါတယ်။လာနဲ့ချီချာခဲ့တဲ့ကန့်တတ်ချက်တွေကိုရုပ်သိမ်းလိုက်ပြီးမှအမေရိကန်ပြည်ထောင်စုကိုလာတဲ့လန်ဒန်၊ပါရီနဲ့တခြားနေရာကခီးသည်တင်လေယာဉ်တွေခုံအလွတ်တွေနဲ့ပြန်တန်းနေရတာတွေနှဲသွားရမယ်လို့မျှော်လင့်ရပါတယ်။ Atlantic မြို့တရာတစ်ဖက်ချက်ပြန်တန်းနေတဲ့ခီးစဉ်တွေကိုအဓိကမိခိုနေရတဲ့လေကြောင်းလိုင်းတွေအတွက်စိတ်သက်သာရစရာဖြစ်ရပါတယ်။ခီးသည်တွေရောခီးသွားလုပ်ငန်းလုပ်ကိုင်သူတွေပါအမေရိကန်ပြည်ထောင်စုရဲ့ကြီးညာချက်ကိုကြိုဆိုကြပါတယ်။ American Delta လေကြောင်းလိုင်းကတော့ခီးသည်တွေပေါ်မှာကန့်သတ်ချက်တွေလျှော့လိုက်ပြီးသတင်း6ပတ်အတွင်းနိုင်ငံတကာခီးသွွားလေယာဉ်လက်မှတ်ဝယ်ယူတာ450ရာခိုင်နှုန်းအထိပိုများလာတယ်လို့ပြောပါတယ်။ကျွမ်းကျင်သူတွေကတော့ COVID-19 ထိခိုက်ရတဲ့စီးပွားရေးလုပ်ငန်းပြန်လည်ဥမောလာဖို့ဆိုရင်အချိန်ယူရအောင်မယ်လို့ခန့်မှန်းတွက်ဆပါတယ်။ UK Virgin Atlantic လေကြောင်းလိုင်းအကြီးအကဲ Shywis ကတော့အခုလိုပြောပါတယ်။
Easter and the summer is starting to pick up. Now we're not at 2019 levels and don't expect to be that.
ဟုတ်ပါတယ်။လင်းခီးစဉ်တွေအဆင်ပြေပြေပြေးဆွဲနေပါပြီ။နိုဝင်ဘာနဲ့ဒီဇင်ဘာလအတွက်ကြိုတင် booking လုပ်ထားတဲ့လက်မှတ်ဝယ်ထားတဲ့ခီးတဲ့45ရာခိုင်နှုန်းရှိပါတယ်။ Easter ပွဲတော်ကာလအပြီးနောက်ပိုင်းနွေရာသီရောက်ရင်လည်းပိုပြီးတော့ခီးတဲ့တွေများလာမှာပါ။ကျွန်တော်တို့အခုအချိန်တွေက2019ကအနေထားမဟုတ်ပါဘူး။အဲ့ဒီအချိန်တွေပြန်ဖြစ်သွားမယ်လို့လည်းမျှော်လင့်မထားပါဘူး။Virgin Atlantic လေယာဉ်လိုင်းကတော့2022ခုနှစ် April လလောက်မှာခီးသည်အဖြစ်လေယာဉ်ခီးစဉ်အဖြစ်နဲ့ပြေးဆွဲနိုင်မှာပါ
လေကြောင်းနဲ့ခီးသွားမဲ့သူတွေဟာ COVID-19 ကာကွယ်ဆေးထိုးပြီးသားအထောက်အထားတွေလက်တလောစစ်ဆေးကြတဲ့ရောဂါကူးစက်မှုမရှိဘူးဆိုတဲ့အထောက်အထားတွေပြရမှာဖြစ်ပါတယ်လာနဲ့ချီပြီးစောင့်စားခဲ့ရတဲ့အမေရိကန်ပြည်ထောင်စုကိုလာရောက်မဲ့ခီးသွားတွေအတွက်ခီးသွားလုပ်ငန်းတွေကတော့အခုပြန်လည်စတင်ပြီဖြစ်ကြောင်းပါခင်ဗျာ
ကိုအောင်မြတ်သူပြောပြသွားတာပါရှင်မကြခင်တင်ဆက်မဲ့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်မှာလဲဒီလုပ်ငန်းတွင်နေမှာ COVID-19 ရောဂါကာကွယ်ဆေးကိုမဖြစ်မနေထိုးရမယ့်အကြောင်းကိုလဲနားဆင်ရဖို့ရှိပါတယ်ရှင
် VOA ရေဒီယိုတန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်တက်စီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ဗ ဖြူရီမြန်မာပိုင်းပင်မဆာမျက်နှာမှာဆိုရင်လည်းတရင်တွေအောက်မှာဝန်ဆောင်မှုများဆိုရဲကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ဖြူရီမြန်မာအီးမေးလ်လိပ်စာ bammi@viewnews.com ဒါမှမဟုတ်ရင်လည်းဖြူရီမြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့ရေဒီယိုစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်။အခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကြည့်ရှုနားဆင်ဖို့အချိန်ရောက်ပါပြီ။အမေရိကန်ပြည်ထောင်စုကလုပ်ငန်းခွင်တွေမှာ COVID-19 ကာကွယ်ဆေးမဖြစ်မနေထိုးဖို့အစိုးရကစီမင်းစည်းကမ်းချမှတ်ဆောင်ရွက်နေတာနဲ့ပတ်သက်ပြီးတော့အငင်းပွားမှုတွေဟာဆက်ပြီးဖြစ်နေပါတယ်။ဖက်ဒရယ်တရားရုံးတရုံးကဘိုက်ဒန်အစိုးရရဲ့ဒီစီးမြင်စည်းကမ်းနဲ့ပတ်သက်လို့ယာယီဆိုင်ငံ့ဖို့ဆုံးဖြတ်ထားတဲ့အပေါ်မှာဒီသတင်းပတ်အတွင်းဘိုက်ဒန်အစိုးရဘက်ကလည်းတုံ့ပြန်သွားမယ်လို့လည်းခန့်မှန်းထားပါတယ်။မစ္စတာကွင်းပြောပြထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင
်။ကိုဗစ် -19 ကာကွယ်ဆေးမဖြစ်မနေထိုးဖို့ဘိုက်ဒန်အစိုးရရဲ့ညွှန်ကြားချက်ပတ်သက်ပြီးအမေရိကန်ပြည်ထောင်စုမှာအတော်လေးအငြင်းပွားစရာဖြစ်နေတာပါ။ဝန်ထမ်းလုပ်သားအင်အားတရာအထက်ရှိတဲ့ကုမ္ပဏီတွေမှာကိုဗစ်ကာကွယ်ဆေးထိုးရမယ်ဆိုတဲ့စီးမင်းပေါ်ပြည်နယ်တွေလုပ်ငန်းရှင်တွေနဲ့ဘာသာရေးဖွဲ့တွေကဖက်ဒရယ်အစိုးရရဲ့ဒီဆောင်ရွက်ချက်ဟာဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးပြန်တရားစွဲဝါတယ်။အစိုးရကတော့ကာကွယ်ဆေးထိုးဖို့လိုအပ်ကြောင်းပြောဆိုထားတာပါ
။ There are times where we recognize that our decision
ကျွန်တော်တို့ဆုံးဖြတ်ချက်ကပတ်ဝန်းကျင်လူမှုအတိုင်းအဝိုင်းပေါ်အကြီးကျယ်တက်ရောက်မှုရှိတယ်ဆိုတာမျိုးအတိတ်မှာရှိခဲ့ပါတယ်။ကိုဗစ်ကဒီလိုအခြေအနေမျိုးကိုသတိပေးနှိုးဆော်ခဲ့တာပါ။ဒါကြောင့်လုပ်ငန်းခွင်တွေအတွက်လိုအပ်မဲ့စီးမြင်းတွေကိုထုတ်ပြန်တာဟာအလုံးအတွက်အကျိုးရှိုံသာမကကယ်ယောဂါကိုခက်မြန်မြန်အဆုံးသတ်ဖို့ဆောင်ရွက်တာလည်းဖြစ်ပါတယ်
။လုပ်ငန်းခွင်ဘေးကင်းလုံခြုံအောင်ဆောင်ရွက်ဖို့ဟာဖက်ဒရယ်အစိုးရရဲ့တာဝန်ဖြစ်တယ်လို့အစိုးရဘက်ကခြေပါထားပေမယ့်လည်းတချို့ကတော့ဒီလိုဆောင်ရွက်မှုဟာဘောင်ကျော်ရာဖြစ်တယ်ဆိုပြီးဝေဖန်ပါတယ
်။ I don't think people want this decision.
ဒီဆုံးဖြတ်ချက်ကိုလူတွေကြိုက်ကြမယ်မထင်ပါဘူး။ဖက်ဒရယ်အစိုးရကသူတို့လှုပ်စီကျင်တယ်လို့အတင်းကျပ်လှုပ်ခိုင်းတဲ့အစင်လာမျိုးကိုလူတွေလိုချင်မှာမဟုတ်ပါဘူး
။အခုခါမှာကလေးတွေအပါဝင်ကာကွယ်ဆေးထိုးသူတွေပုံများလာပြီးဖြစ်တာကြောင့်အစိုးရအနေနဲ့ဇန်နဝါရီနောက်ဆုံးထားပြီးတော့ကာကွယ်ဆေးထိုးမှုအစည်းအဝေးသတ်မှတ်ထားမှုအပေါ်မကြေမနက်ဖြစ်မှုတွေကိုတုံ့ပြန်ဖြေရှင်းနေရတာဟာပိုဝန်တော့ဝန်ဖို့ဖြစ်မလားဆိုပြီးတချို့ကထောက်ပြပါတယ်။
We need to ask ourselves what is our goal we back
now ဒီဆိုင်ရာမူဝါဒချမှတ်မှုနဲ့ပတ်သက်ပြီးကြည့်မယ်ဆိုရင်ကိုယ့်ဘာသာကိုပြန်မေးရမှာကကျွန်တော်တို့ရဲ့ရည်မှန်းချက်ကဘာလဲဆိုတာပါပဲအသက်60နှစ်ကျော်လူကြီးရဲ့81ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပေးပြီးပါပြီကိုယ့်လိုအပ်ချက်ပြည့်မီဖို့သဘောထားမတူတာတွေမကျေနပ်တာတွေနဲ့အပြန်အလှန်စိန်ခေါ်နေကြတာတွေကိုဘလောက်အတိုင်းတာတည်ရင်ဆိုင်ပြေရှင်းမှာပါလဲခင်ဗျာ
အမေရိကန်ပြည်ထောင်စုမှာတရက်ကိုလူ5000လောက်ကိုဗစ်ရောဂါဆက်ပြီးတော့ကူးစက်နေသေးပေမယ့်လည်းဒီလိုကူးစက်မှုအရေးအတွက်ကတော့တစတစကြာဆင်းလာနေလို့ဖြစ်ပါတယ
်။ကောင်းတင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကြည့်ရှုနားဆင်ကြကြတာပါရှင်။အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုကြည့်ရှုနားဆင်ဖို့အချိန်ရောက်ပါပြီ။လက်ရှိနိုင်ငံရေးအကျက်တဲကိုဖြေရှင်းရေးအတွက်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးချိန်ကအတိတက်တေဖြစ်ပါဝင်ခဲ့တဲ့တရုတ်နဲ့အာဆီယံအဖွဲ့ဝင်အပါဝင်ဒီနိုင်ငံတကာနဲ့ဆက်ဆက်ညှိနှိုင်းပြီးတော့လှုပ်ဆောင်နေတဲ့အကြောင်းလက်နက်ကိုင်အဖွဲ့တွေနဲ့စုဖွဲ့ထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ပြောခွင့်ရပုဂ္ဂိုလ်ကွန်မြင့်ထွန်းက VOA ကိုပြောပါရယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါရယ်ရှင
်ကွန်မြင့်ထွန်း VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့လည်း VOA နဲ့ကိုကျော်သိန်းကိုကျေးဇူးတင်ပါတယ်ပြောကြားခွင့်ရတဲ့အတွက်
ဟုတ်ကဲ့ပါဆိုတော့ကျွန်တော်ပထမဦးဆုံးမေးခွန်းကဒီငင်းချင်းလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSG ကနိုဘာလ5ရက်နေ့မှာထုတ်ပြန်ချက်တရားထုတ်ထားတာကျွန်တော်တွေ့ပါတယ်ဇာတိထုတ်ပြန်ချက်မှာစွန့်နှွေးဖို့အတွက်ပေါ့နော်စွန့်နှွေးဖို့အတွက်စွန့်နှွေးညှိနှိုင်းရေးကော်မတီကိုဖွဲ့စည်းထားတယ်လို့ပါပါတယ်ဆိုတော့စွန့်နှွေးညှိနှိုင်းရေးကော်မတီကိုဘယ်လိုဖွဲ့စည်းထားပါလဲခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်တို့ဒီလက်ရှိနိုင်ငံရေးအကျက်တဲတွေဖြစ်ရှင်းနိုင်ရေးအတွက်ကိုသဘောထားလေးရှိစီနိုင်မှုအတွက်ကျွန်တော်တို့ PPSC ရဲ့စွန့်နှွေးညှိနှိုင်းရေးကော်မတီကိုဖွဲ့စည်းတောင်းပေးခဲ့ပါတယ်အဲ့လိုဖွဲ့စည်းတောင်းပေးမှုကတော့ဘယ်ဟာဘယ်ပုံစံတွေအခြေခံခဲ့လဲဆိုလို့ရှိရင် ကျွန်တော်ပြည်ထောင်စုညဉ့်ဉေးဆွေးနွေးမှုပူးတွဲကော်မတီ UPDJC မှာပါတဲ့ဒီ EO ကကိုယ်စားလှယ်တွေကိုပဲအခြေခံပြီးတော့စုဖွဲ့ခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့
အခုနေ့ခါမှာကျွန်တော်တို့ဒီ NCA ရဲ့နိုင်ငံဆွေးနွေးမှုဆိုင်ရာမူပေါင်းလို့ပေါ့နော်အဲ့ဒီမူပေါင်းလေးကနိုင်ငံဆွေးနွေးမှုတွေကိုကျွန်တော်တို့ရပ်ဆိုင်ထားပါတယ်အဲ့ရပ်ဆိုင်ထားပြီးတော့မှအခုဒီလက်ရှိနိုင်ငံအကျက်တဲ့ဖြစ်ရှင်းနိုင်ရေးကိုဟိုစူးစမ်းဖို့အတွက်တို့ဖွဲ့စည်းတဲ့အခါကျတော့ဒီကျွန်တော်တို့ဒီပြည်ထောင်စုညဉ့်ဉေးဆွေးနွေးပူးတွဲကော်မတီမှာပါဝင်ဆောင်ရွက်နေတဲ့ကိုယ်စားလှယ်တွေကိုပဲဒါကျွန်တော်တို့စုဖွဲ့ပြီးတောင်းပေးတာဖြစ်ပါတယ်အဲ့ဒီထဲမှာဒီ PPS ရဲ့ညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့တဲ့မှာကျွန်တော်တို့ကော်မတီဖွဲ့ဝင်9ဦးရှိပါတယ်အဲ့9ဦးထဲမှာကျွန်တော်တို့ဒီအမျိုးသမီးပါဝင်မှုကိုမြင့်တင်သောအဖြစ်ဒီ9ဦးထဲမှာကျွန်တော်တို့အမျိုးသမီးကိုယ်စားလှယ်3ဦးပါပါတယ်ဒီဒေါ်စောမြတ်ဇာလင်းတို့ရဲဘော်မိစုပွင့်တို့ဇမမိစာရာတို့ပေါ့လေ
ဟုတ်ကဲ့ဒ
ါတွေပါပါတယ်ကျွန်တော်အစည်းအဝေးတွေမှာတော့ဒီကော်မတီပြင်လုပ်ငန်းကြီးကြီးပြန်ဖြစ်ဖို့ကတော့အဖွဲ့တိုင်းကခုနကိုယ်စားလှယ်တွေပါဝင်ပြီးတော့ဆောင်ရွက်နေပါတယ
်ဟုတ်ကဲ့ပါခင်ဗျဆိုတော့အဲ့ဒီထုတ်ပြန်ချက်ထဲမှာပဲညီဆွေးနွေးညှိနှိုင်းရေးကော်မတီဖွဲ့စည်းတာနဲ့တစ်ဆက်ထဲမှာပေါ့နော်ဆွေးနွေးညှိနှိုင်းရေးကော်မတီဖွဲ့စည်းရတဲ့ရည်ရွယ်ချက်ကဒီပြည်ရင်းပြည်ပ stakeholders တွေသက်ဆိုင်သူတွေပေါ့နော်မြန်မာနိုင်ငံရေးငြိမ်းချမ်းရေးစီမံသက်ဆိုင်သူတွေနဲ့တွေ့ဆုံပြီးတော့လက်ရှိနိုင်ငံရေးအခြေတဲကိုပြင်ရှင်းဖို့နဲ့ဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးသဘောထားတွေစုစည်းမယ်ဆိုပြီးတော့ဖော်ပြထားပါတယ်။ဆိုတော့ဘယ်သူတွေနဲ့တွေ့ဆုံဖို့စီစဉ်ပါတယ်ခင်ဗျ။
အထူးအဖြစ်တော့ဒီကျွန်တော်တို့ပြည်ပဆိုတဲ့နေရာမှာတော့ကျွန်တော်တို့ဒီ NCA ကိုအတိတ်အသေးနဲ့လက်မှတ်ထိုးခဲ့တဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ကျွန်တော်အဓိကဒါကတော့ဆက်ဆက်ဆောင်ရွက်နေပါတယ်။ဟုတ်လို့ဒီ NCA မှာအတိတ်အသေးနဲ့လက်မှတ်ရေးထိုးတာကျွန်တော် UN တို့ EU တို့အဲ့တော့နော် UN တို့ EU တို့ဒီတရုတ်တို့စပြစ်ဒီနိုင်ငံအသီးသက်တွေနဲ့ကျွန်တော်တို့အဓိကဒါဆက်ညှိနှိုင်းပြီးတော့ဒါကိုဆောင်ရွက်နေပါတယ်အခု UN ကိုယ်စားလှယ်ဆိုလို့ရှိရင်လည်းဒါပါဖြစ်ဖြစ်ဒီပေါ်မှာသူတို့တောင်းဝန်ရှိတဲ့လူတွေအနေနဲ့ရောပေါ့လေနောက်တစ်ခုကတော့ကျွန်တော် ASEAN ဖြစ်ပါတယ်အဲ့ဒီတော့ကျွန်တော်လက်မှတ်ရေးထိုးစဉ်တော့ထိုင်းနိုင်ငံနဲ့အသီးသက်တွေနဲ့ပါသလိုအခုနောက်ပိုင်းမှာလည်းဒီ ASEAN ကိုဒီနိုင်ငံကအစုဖွဲ့တွေအတိုင်းဝိုင်းတွေလည်းဝိုင်းပြီးတောင်းဝန်ပေးကြတဲ့ပုံမှာအခြေပြုပြီးတော့ဒီကျွန်တော်တို့အာဆီယံအပါအဝင်ဂျန်နေဒီ UN EU ဂျန်နေဒီပေါ့လေဒီတရုတ်နိုင်ငံအိန္ဒိယနိုင်ငံအပါအဝင်နိုင်ငံအတိုင်းဝိုင်းတွေလည်းကျွန်တော်တို့ကဒါကိုဆက်ညှိနှိုင်းပြီးတော့ကျွန်တော်ဆောင်ရွက်သွားမှာဖြစ်ပါ
တယ်။ဟုတ်ကဲ့ကျွန်တော်နည်းနည်းပြန်ပြလိုက်ခြင်းနဲ့အခုဒီနိုင်ငံတကာအတိုင်းဝိုင်းနဲ့ထိစပ်မှုတွေရှိနေပြီပေါ့ဟုတ်လား
။ရှိနေပါတယ်ခင်ဗျာကျွန်တော်အဲ့ဒါတွေဆက်ဆက်ပြီးတော့ညှိနှိုင်းပြီးတော့ဒါကျွန်တော်တို့ဆောင်ရွက်နေပါတယ်ကျွန်တော်တို့ဒီ PPSD မှာလည်းနိုင်ငံတကာဆက်ဆံရေးကော်မတီဆိုတာကိုဖွဲ့စည်းပြီးတော့ကျွန်တော်တို့ဆက်လက်ဆောင်ရွက်နေပါတယ်
โอเคสรุปดีกุลนมกะกุสเลเตนอลินฮีซาเนี่ยแหละเว้ยผมจะรู้จ้ามาเสร็จๆมูเสร็จตัวมูชื่อนี่ล่ะครับ
โอเคไอ้ห่าเราก็เราดิเสร็จตัวเสร็จๆพี่แล้วหญิไนส่งเยยอยู่แล้วจ้าๆเราซวยล้วยส่งเยนี่บาแล้วสรุปแต่กุลนมกะกุสเลสรุปอ่ะ NCA อติตะติเเละมาก็เลยอจ้องวนมีตาเปาะ
โอเคสรุปปี
ป่ะเราจ้าโอเคโอเคอูเราดิလောလလအပြည့်ပြည့်ရင်နိုင်ငံရေးဆွေးနွေးမှုအပြင်ပေါ့လေကျွန်တော်လူသားချင်းစာနာမှုအကူအညီတွေရရည်အတွက်နေဆက်ဖြတ်ကျော်ပြီးတော့ဒီ COVID-19 ဆေးပါဝင်ဒီလူသားချင်းစာနာမှုအကူအညီတွေရရည်ကိစ္စတွေဆိုတော့ဒါ UN ကိုယ်စားလှယ်ကကျွန်တော်မဖြစ်မနေတွေ့ကြရမှာဆွေးနွေးကြရမှာဖြစ်ပါတယ
်ဟုတ်ကဲ့ဒါပြပါပေါ့ဆိုတော့ပြည်ရင်းအနေနဲ့ဆိုရင်ဟောအဲဖွဲ့စည်းတွေလူပုဂ္ဂိုလ်
ပြည်ရင်းအနေနဲ့ကတော့ကျွန်တော်တို့ကတော့အခုကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးတိုးတက်ဖြစ်ထွန်းမှုပေါ့နော်နိုင်ငံရေးတိုးတက်ဖြစ်ထွန်းမှုအပေါ်မှာမူတည်ပြီးတော့ကျွန်တော်တို့အစင်းလိုက်ဆောင်ရွက်သွားအောင်မှာဖြစ်ပါတယ်။ဟိုကျွန်တော်တို့ပြောတဲ့ဆွေးနွေးရေးလမ်းကြောင်းဆိုတော့စိတ်ဝင်စားတဲ့လူရှိတယ်၊စိတ်ဝင်စားတဲ့လူတွေရှိမယ်။အဲ့တော့အထူးအဖြစ်တော့အခုလောလတ်မှာကျွန်တော်တို့နိုင်ငံရေးပါတီတွေ၊အရက်ဘက်လူမှုအဖွဲ့အစည်းတွေ၊ပညာရှင်တွေဒီကျွန်တော်သက်ဆိုင်တဲ့ stakeholder တွေကိုကျွန်တော်ဆွေးနွေးသွားဖို့ပါ။အဲ့မှာအဲ့ဒီအမှတစ်ဆင့်ပေါ့လေ၊ကျန်တဲ့လူတွေလည်းကျွန်တော်ဆက်ပြီးတော့ညှိနှိုင်းဆွေးနွေးသွားဖို့ဖြစ်ပါတယ
်။ဟုတ်ကဲ့။ဆိုတော့ပြည်တွင်းအနေနဲ့ဟလာတိဆက်ဆွေးနွေးဖို့ဒီရထားတဲ့အထဲမှာရရှိအနာသိမ့်ယူထားတဲ့စစ်ကောင်စီရောပါဝင်ပါသလားခင်ဗျာ
ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်တို့အနေနဲ့ကတော့ဒီစစ်ကောင်စီပါဝင်ရေးနဲ့ပတ်သက်ရတော့ဒါစစ်ကောင်စီရဲ့အပြုမူအခြေအနေအနေထားတွေနဲ့ဒါစစ်ကောင်စီရဲ့ဒီသဘောထားပုံမှာလည်းဒါမူတည်ပါတယ်အဲကျွန်တော်တို့အနေနဲ့ကတော့ဒီလိုသက်ဆိုင်သူတွေလို့ဆွေးနွေးကြတဲ့အခါမှာဒီလက်ရှိနိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေအစင်းလိုက်ဖြစ်ပေါ်တိုးတက်မှုတွေမှာအခြေခံပြီးတော့ကျွန်တော်တို့ဆောင်ရွက်သွားမယ်။နောက်တစ်ခါဒီကျွန်တော်သက်ဆိုင်သူပါဝင်ရမယ့်သူဆိုတဲ့ဟာကိုဆွေးနွေးတဲ့အခါမှာလည်းပဲကျွန်တော်တို့ PPSD နေရပဲဆုံးဖြတ်တာမျိုးမဟုတ်ပဲနဲ့အားလုံးညှိနှိုင်းမှုနဲ့ဆောင်ရွက်သွားမှာဖြစ်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာ။ဒီ PPSD ဆိုတာကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့ EO လို့ဒုကောက်ခေါ်တဲ့တိုင်းသားလူမျိုးစုတနက်ကိုင်အဖွဲ့အစည်းတွေစုဖွဲ့ထားတဲ့အဖွဲ့ပေါ့နော်။အာမေးအဖွဲ့ပေါ့။ဆိုတော့ PBSD အနေနဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေအောက်မှာဒီ NCA စာချုပ်လမ်းကြောင်းအတိုင်းဆက်ပြီးတော့သွားနိုင်အောင်မယ်လို့ယူဆထားပါသလားတခြားလမ်းကြောင်းကိုရွေးချယ်စဉ်းစားနေပါဘူးဗျ
ာ NCA ကတော့ဒီကိစ္စနဲ့ပတ်သက်ရင်လည်းပေါ့လေကျွန်တော်တို့ကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပယ်ဖျက်လိုက်ပြီးတဲ့ကြောင့်မို့လို့ဒါ NCA လည်းပယ်ဖျက်သွားပြီဆိုတဲ့အမြင်မျိုးနဲ့ဆွေးနွေးတာတွေလည်းရှိပါတယ်အဲဒီနေ့တူပဲဒီဒီ NCA နဲ့ပတ်သက်ပြီးအမျိုးမျိုးပေါ့လေယူဆအမြင်မျိုးတွေဆွေးနွေးနေကြတာရှိပါတယ်အဲ NCA ကလည်းပဲဒီစစ်ကောင်စီကဒီအာဏာသိမ်းလိုက်တာဟာတကယ်တော့ကျွန်တော်တက်မတော်အနေနဲ့ NCA မှာပါတဲ့ပါတာတစ်ခုဖြစ်တဲ့တက်မတော်အနေနဲ့ကဒါ NCA စာချုပ်ကိုချိုးဖောက်လိုက်တာဖြစ်ပါတယ်အဲတော့ထိုနေ့တူပဲတက်မတော်အနေနဲ့ငြင်းငြင်းရုံမလို့လားကြောင်းလဲပြသရောက်ကရောက်သွားခဲ့ပါတယ်ဆိုတော့အခုကျွန်တော်တို့အနေနဲ့ကတော့ဒီ NCA လမ်းကြောင်းအတိုင်းပွားဆွေးနွေးဖို့ဆိုတဲ့ကိစ္စမှာစစ်ကောင်စီနဲ့နိုင်ငံရေးဆွေးနွေးမှုရပ်ဆိုင်ထားရဲဆိုတာကအဲ့ဒီ NCA ပြဋ္ဌာန်းချက်မူပေါင်းတွေကနိုင်ငံရေးဆွေးနွေးမှုကိုကျွန်တော်ရပ်ဆိုင်ထားတာဖြစ်ပါတယ်။ဒီမှာ JICN အစည်းအဝေးလို UBDJC အစည်းအဝေးလိုမျိုးတွေကိုကျွန်တော်တို့ဒါကျင်းပမှာမဟုတ်ဘူး။21ရာစုပင်လုံးမျိုးတွေဒီလိုဆွေးနွေးမှုတွေကိုကျွန်တော်ဒါတွေကိုရပ်ဆိုင်ထားပါတယ်။ဟုတ်ကဲ့။တနည်းအားဖြင့်ပြောရမယ်ဆိုရင်တော့ဒီစစ်ကောင်စီရဲ့အာဏာသိမ်းမှုကြောင့်ကျွန်တော်တို့ဒီနိုင်ငံ NCA မူပေါင်းတွေကနိုင်ငံရေးဆွေးနွေးမှုတွေတနည်းအားဖြင့်ပြောရင်တော့ NCA လမ်းကြောင်းအတိုင်းအတိအကျသွားဖို့ဆိုတာကတော့ကျွန်တော်အမှန်ခက်ခဲသွားပြီဖြစ်ပါတယ်။
ဟုတ်ကဲ့
အတိုးတော်လေးပဲကျွန်တော်တို့အနေနဲ့ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကတော့ NCA ရဲ့အနှစ်သာပေါ့နော် NCA မှာရှိတဲ့အနှစ်သာကတော့ဒီနိုင်ငံရေးယဉ်ကျေးမှုအသင့်အနေနဲ့နိုင်ငံရေးပြဿနာတွေနိုင်ငံရေးနည်းဖြစ်ရှင်းရမယ်အဖေရယ်ပြည်တော်စုကိုထူထောင်မယ်ပြီးရင်ကျွန်တော်ဒီပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ရမယ်ဆိုတဲ့အခြေခံတွေကိုတော့ကျွန်တော်ဆက်လက်ရည်တည်ပြီးဖော်ဆောင်သွားဖို့ဖြစ်ပါတယ
်ဟုတ်ကဲ့ဒီနေ့မှာကျွန်တော်တခုဖြတ်ပြီးမေးချင်တာကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီကPBSD ကိုအစုအဖွဲ့တစ်ခုလုံးအနေနဲ့တော့လောက်အောင်ဒါမှမဟုတ် PBSD ထဲမှာရှိတဲ့အဖွဲ့ဝင်တစ်ခုချင်းစီကိုတော့လောက်အောင်ဆက်သွယ်လာတာမျိုးဆွေးနွေးဖို့ပြောဆိုတာမျိုးများရှိပါသလားခင်ဗျာ
။ဟောအဲ့ဒါအနေနဲ့နေရတော့ဒီတစ်ဖွဲ့ချင်းကိုအပေါ်မှာဆက်သွယ်ညှိနှိုင်းမှုတွေပတ်သက်ရင်တော့ကျွန်တော်တို့နိုင်ငံရေးဆွေးနွေးမှုအနေနဲ့တွဲဆောင်ကြတာဆွေးနွေးကြတာမျိုးကတော့ PBSD အနေနဲ့ရောတစ်ဖွဲ့ချင်းအနေနဲ့ရောမရှိပါဘူး။သို့တော်လည်းမိမိတို့တစ်ဖွဲ့အရင်ကျွန်တော်တို့ဒီ NCA ပေါ့နော် NCA လက်မှတ်မရေးထိုးခင်မှာကျွန်တော်ချုပ်ဆိုတာတစ်ဖွဲ့ချင်းချုပ်ဆိုတာတဲ့ပြည်နယ်အဆင့်အပြစ်ခတ်ရေးဆေးစာချုပ်တွေရှိတယ်ပြည်တော်စုအဆင့်အပြစ်ခတ်ရေးဆေးစာချုပ်တွေရှိတယ်အဲ့ဒီစာချုပ်တွေအရတစ်ဖွဲ့ချင်းလွတ်လပ်ခွင့်နဲ့တွဲဆုံတာတွေကတော့ရှိနိုင်ပါတယ်သို့တော်လည်းပဲကျွန်တော်တို့ PPSC တစ်ခုလုံးအနေနဲ့ဖြစ်စေတစ်ဖွဲ့ချင်းအနေနဲ့ဖြစ်စေဒီ NCA အခြေခံပြီးတော့နိုင်ငံရေးဆွေးနွေးတဲ့သဘောထားနိုင်ငံရေးဆွေးနွေးမှုတွေကမရှိဘူးအလွတ်သဘောလည်းမရှိသလိုတရားဝင်ဆွေးနွေးမှုတွေလည်းကျွန်တော်တို့မရှိပါဘူး။တရားဝင်သဘောတူထားတာလည်းမရှိပါဘူး
။ဟုတ်ကဲ့။အကယ်၍များဆက်သွယ်လာမယ်ဆိုရင်ဟောဘယ်လိုများသဘောထားမလဲဗျာ
။အခုလက်ရှိမှာတော့ကျွန်တော်တို့ဒါစစ်ကောင်စီကဒီလိုအာဏာသိမ်းလိုက်တာဟာကျွန်တော်တို့နိုင်ငံရေးပြဿနာကိုအင်အားသုံးဖြည့်ရှင်းတာဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့စန့်ကျင်နဲ့ကန့်ကွက်တယ်။အဲ့တော့တနည်းအားဖြင့်ပြောရင်လည်းဒါစစ်ကောင်စီရဲ့ဖြစ်တည်မှုကိုကျွန်တော်တို့အတိမတ်ပြုပေါ်ရမှာခက်ခဲတယ်။ကြောင့်မလို့ဒီစစ်ကောင်စီကဒါကန့်လန့်လာမယ်ဆိုရင်တော့ဒါကျွန်တော် PPSC အတွင်းတော့ဆွေးနွေးရမှာပေါ့လေ။သို့တော်လည်းအခြေခံမူအားဖြင့်တော့ကျွန်တော်တို့ဒီ NCA မူပေါင်းတွေကနိုင်ငံရေးဆွေးနွေးမှုတွေကျွန်တော်ရပ်ဆိုင်ထားပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဒီနေ့လက်ရှိအခြေအနေပေါ်မှာ PPSC ရဲ့သဘောထားလေးကျွန်တော်တခုလည်းလိုက်ချင်ပါတယ်။လက်ရှိကပြည်တွင်းမှာလည်းကွန်မြူနတီတွေလည်းကြားသိထားတဲ့အတိုင်းဟလာပြန်လည်တိုက်ခိုက်ကြတာတွေရှိနေတယ်။အချိန်ထဲမှာပဲဒီစစ်ကောင်စီရဲ့စစ်တပ်တရင်ပေးဟလာဒလန်ဆိုပြီးတော့ဆွဆွဲပြီးတော့တပြက်တာတွေကလည်းပဲနေ့စဉ်လိုမျိုးကျွန်တော်တို့ကြားနေရတယ်ဟလာပေါက်ကွဲတာတွေတိုက်ခိုက်တာတွေရှိနေတယ်ဒီအခြေအနေတွေပေါ်မှာ PPSC ကဘယ်လိုမြင်သဘောထားရှိပါသလဲခင်ဗျာ
အဲ့ဒီကိစ္စရပ်တွေပေါ်မှာတော့ကျွန်တော်တို့အထူးစိတ်မကောင်းဖြစ်ရပါတယ်အထူးဒီပေါ်မှာပေါ့နော်ကျွန်တော်တို့အနေနဲ့အတရာတွေအမှန်စိတ်မကောင်းဖြစ်ရပါတယ်တနည်းအားဖြင့်ပြောရရင်လည်းစစ်ကောင်စီကလည်းပြည်သူလူထုကိုရန်သူလို့သတ်မှတ်ပြီးတော့မှစိတ်ခင်းနေတဲ့အခါကျတော့ပြည်သူလူထုအတွင်းအချင်းချင်းအကြားမှာလည်းမယုံသာငါမှုတွေကဒါတနည်းတခြားဒီလိုများလာတယ်။ဒါကြောင့်မို့လို့လေကျွန်တော်တို့အနေနဲ့ကဒီ PPS ရဲ့သဘောတော်ထုတ်ပြန်တဲ့အခါမှာတော့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ရဲ့တိုင်းပြည်ဟာတိုင်းပြည်ကြဆုံပစ္စည်းကံကိုဥတည်နေပြီးတိုင်းပြည်ကြဆုံပစ္စည်းလမ်းကြောင်းပေါ်ရောက်နေပြီဆိုတာကိုကျွန်တော်ထုတ်ပြန်ခဲ့ပါတယ်။အဲဒီကြောင့်လေကျွန်တော်တို့ဒီလိုဆွေးနွေးဖြည့်ရှင်းနိုင်ရေးကိုကျွန်တော်တို့ကြိုးပမ်းဆောင်ရွက်တာဖြစ်ပါတယ်။အဲ့တော့ဒီလိုတော်လန်ရေးတွေကလက်နက်ကင်တော်လန်ရေးတွေကဘယ်အခါမှာပေါ်ပေါက်ခဲ့သလဲဆိုရင်ကျွန်တော်တို့ဒမိုစီစိတ်တုံးတဲ့ကာလဒမိုစီမိုးမောင်ကြတဲ့ကာလမှာပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ကျွန်တော်တိုင်းသားလက်နက်ကင်တော်လိုင်းရေးတွေပေါ်ပေါက်ခဲ့တယ်ဆိုတာကတနက်ကင်ကျင်လို့မဟုတ်ဘူးဒမိုအဲ့ဒီကာလဒမိုစီမိုးမောင်ကြခဲ့လို့တနည်းအားဖြင့်ပြောရရင်ကျွန်တော်တို့ဗဇက်နဲ့ဖြည့်ရှင်းခွင့်မရလို့ဒါတနက်နဲ့ဖြည့်ရှင်းခဲ့ကြတာလက်နက်ဖြည့်ရှင်းခဲ့ကြတာဖြစ်ပါတ ဒီနေ့စစ်ကောင်စီကတော့ကျွန်တော်တိုင်းပြည်မှာဒီပိုးစီမိုးမောင်ကြအောင်လုပ်ထားတယ်အဲဒီပိုးစီစိတ်တော့အောင်လုပ်ထားတဲ့အခါမှာဒီလိုဖြစ်ရည်ပေါ်ပေါက်လာတဲ့ပေါ်ပါတော့ကျွန်တော်အမှန်စိတ်မကောင်းပါဘူးသို့တော့ဘသူပဲဖြစ်ဖြစ်ဒီလိုကျူးလွန်မှုတွေနဲ့ပတ်သက်ရင်တော့တောင်းယူကြရမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာအခုဆိုရင်ဟလာစစ်တကအနာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာဒီတော့ရောစုတို့တော့ဂူစားပြုကော်မတီစီအပီဆိုတာပေါ်လာတယ်အဲဒါဂျာကာလာလူသားညီညွတ်ရေးဆိုရဲ NUG ဆိုတာပေါ်လာတယ်ဒီ CRPH NUG ဆိုတဲ့ဒီစစ်တပ်အနာသိမ်းပြီးနောက်ပိုင်းပေါ်လာတဲ့ဒီလိုဖွဲ့စည်းတွေနဲ့ပတ်သက်လို့ရောဒီ PPST အနေနဲ့ကဆက်ဆံရေးဘယ်လိုများရှိပါသလဲပြောရရင်တော့ PPST နဲ့ NUG ကြားဆက်ဆံရေးဘယ်လိုအခြေအနေရှိပါသလဲဘယ်လိုဆက်ဆံရေးမျိုးလို့ကျွန်တော်တို့နားလည်လို့ရပါမယ်ခင်ဗျာ
အပေါ်မှာချက်ကျွန်တော်ပြောကျင်တာကတော့အခု NCA နဲ့ပတ်သက်ပြီးတော့ဗောလေ NCA လမ်းကြောင်းအတိုင်းသွားဖို့ရမှာခက်ခဲသွားပြီဆိုတာမှာနှစ်ချက်ရှိပါတယ်တစ်ချက်ကတော့ဒီစစ်ကောင်စီကဒီ NCA နဲ့ပတ်သက်အာဏာသိမ်းလိုက်တဲ့အပေါ်မှာကျွန်တော်တို့ဒီ NCA လမ်းကြောင်းအတိုင်းသွားဖို့ရမှာခက်ခဲအများကြီးဖြစ်သွားပြီနောက်တစ်ခုကဒီနေ့ဒီပေါ်ထွန်းလာတဲ့နိုင်ငံရေးအခွင့်အရေးအစ်စ်မှာဗောနော် stakeholder အစ်စ်တွေကလည်းပေါ်ထွန်းလာတာဖြစ်ပါတယ်အခုဒီ CRPH တို့ NUG တို့လို့ဒီ stakeholder အစ်စ်တွေကလည်းပေါ်ထွန်းလာတာဖြစ်ပါတယ်အဲ့တော့ဒီဟာနဲ့ပတ်သက်ရင်တော့ကျွန်တော်တို့ဒီလွန်ခဲ့တဲ့ April 29ရက်နေ့လို့မှာကျွန်တော်တို့ PPSC ကနေပြီးတော့ဒီထုတ်ပြန်ကြေညာခဲ့တာရှိပါတယ်။အဲ့ဒီမှာထုတ်ပြန်ကြေညာချက်တဲ့မှာပါလဲဆိုရင် PPSD က CRPH အပေါ်မှာကျွန်တော်တို့ဆက်ဆက်ညှိနှိုင်းပံ့ပိုးခြင်းတွေကိုအစုအဖွဲ့လိုက်တော့လကောင်တဖွဲ့ခြင်းလိုက်တော့လကောင်ဆက်လက်ဆောင်ရွက်သွားပြီဆိုတော့ကျွန်တော်တရားဝင်ထုတ်ပြန်ခဲ့ပြီဖြစ်ပါတယ်။အဲ Tony Duwedi ရဲ့မြို့သားညီညွတ်ရေးအစိုးရ NUG ကိုစုဖွဲ့နိုင်ခြင်းဟာ Federal ပြည်တော်စုဂျိုးပန်းတိဆောက်ရေးရမှာတိုးတက်မှုအစင်တရားကိုတက်လှမ်းနိုင်ခြင်းဖြစ်တယ်လို့ရှုမြင်ကြအောင်နဲ့အဲ့ဒါကိုကျွန်တော်တို့ဒီအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းနိုင်ခြင်းကိုကြိုးဆိုကြအောင်လည်းပဲကျွန်တော်တို့ကထုတ်ပြန်ခဲ့ပြီဖြစ်ပါတယ်။ရောက်မလို့ကျွန်တော်တို့နေဒီနေ့တိုင်းပြည်ရဲ့လိုအပ်ချက်အရပေါ်ပေါက်လာတဲ့ဖြစ်စဉ်တွေပေါ်မှာကျွန်တော်တို့ဒါကိုကြိုးဆိုတယ်။အဲ့တော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့မိမိတို့ရဲ့ဒီတဖွဲ့ခြင်းလိုက်တော့လကောင်အစုဖွဲ့လိုက်တော့လကောင်ချမှတ်ထားတဲ့မှုတွေနဲ့ပေါ့လေ။ကျွန်တော်တို့ပံ့ပိုးကူညီဆောင်ရွက်မှုတွေကိုတော့ဆောင်ရွက်ကြပါတယ်။သို့တော့ဆောင်ရွက်နိုင်တဲ့တဖွဲ့ချင်းရဲ့အခြေအနေအနေထားတွေကတော့ဒီဂရီတော့မတူကြဘူ
းဟုတ်ပါတယ်ဟုတ်ကဲ့ပါဟုတ်ကဲ့ပါခင်ဗျာတို့အခုလိုမြင်းမြန်းချက်တွေဖြည့်ဆို့ပေးတဲ့အတွက်ဒူပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကလည်း video နဲ့ကိုကျော်သိန်းကိုဒူပဲကျေးဇူးတင်ပါတယ်ကျွန်တော်ပြည်သူလူထုကိုအခုလိုရှင်းလင်းတင်ပြခွင့်ရတာလို့ကျွန်တော်တို့ဒူပဲကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာ
ကြကြသိတင်ဆက်တဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်မှာရှင် PPSD ပြောခွင့်ရပုဂ္ဂိုလ်တဦးဖြစ်တဲ့ခွန်မြင့်ထွန်းကိုဆက်သွယ်မေးမြန်းခဲ့တာပါအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်ဦးကတင်ဆက်မှာပါရှင
်အီသီယိုးပီးယားနိုင်ငံအဒစ်စ်အဘာဘာမြို့တော်မှာတိဂရိတ်လူမျိုးတွေကိုရှာဖွေဖမ်းဆီးမှုတွေအတွင်းဒေသခံကုလသမဂ္ဂဝန်ထမ်း22ယောက်ကိုအစိုးရကဖမ်းဆီးခဲ့တဲ့ကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်ဖမ်းဆီးခံခဲ့ရသူတွေက6ယောက်ကိုတော့ပြန်လွတ်ပေးခဲ့ပြီး16ယောက်ဆက်လက်ဖမ်းဆီးခံထားရစေဖြစ်တဲ့ကြောင်းလည်းပြောပါတယ်ဖမ်းဆီးခံရသူတွေလွမြောက်ဖို့အီသီယိုးပီးယားဆွေးနွေးဆက်သွယ်ပြီးအပြင်းထန်ကြိုးစားနေတဲ့ကြောင်းလည်းကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူချာချာအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ကုလသမဂ္ဂရဲ့အီသီယိုးပီးယားဝန်ထမ်းတွေဖမ်းဆီးခံရမှုနဲ့အစိုးရမှတော့ကုလသမဂ္ဂရရှိတွေကိုနှင်ထုတ်ခဲ့တဲ့လူရက်တွေပေါ်အမေရိကန်ပြည်တော်စုကလည်းပြစ်တင်ရှုတ်ချလိုက်ပါတယ်ထောင်ထဲချီတဲ့ရွှေပြောင်းနေထိုင်သူတွေဥရောပသမဂ္ဂ EU ပိုင်နယ်ထဲကိုနေဆက်ဖြတ်ကျော်ဝင်ရောက်ဖို့ကြိုးပမ်းနေတဲ့ကြောင့်ဘယ်လာရုစ်နယ်စပ်မှာလက်နက်ကင်ပိပကတ်တွေပေါ်ပေါက်လာမဲ့အန္တရာယ်ရှိတဲ့ကြောင်းပိုလန်နိုင်ငံကတတိပေးလိုက်ပါတယ်ရွှေပြောင်းနေထိုင်သူတွေပိုလန်နိုင်ငံဘက်ဝင်မလာဝင်လာအောင်ဘယ်လာရုစ်နိုင်ငံကတမင်သက်သက်လုပ်ထားလို့လည်းပိုလန်နိုင်ငံကဆွဆွဲထားတာပါပိုလန်နယ်စပ်ကကြေးရွာနီးမှာထောင်ထဲချီတဲ့ရွှေပြောင်းဝင်ရောက်သူတွေစခန်းချရောက်ရှိနေကြတာပါနိုင်ငံရေးကျန်းမာမှုတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံမှာ NUG မြို့သားညီညီအစိုးရဥပဒေမဲ့တပ်ဖြတ်မှုတွေကိုကျူးလွန်နေပြီးစန့်ကျင်ဘက်အင်အားစုတွေကိုလုကြံဖို့စီရင်တခုကိုလည်းပြုစုထားကြောင်းသတင်းတွေထွက်နေတာမှန်မှန်တဲ့အကြောင်း NUG ပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာကညင်းဆန်လိုက်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအရကျန်းမာမှုတွေပေါ်ရမှာစစ်အာဏာပိုင်တွေနဲ့နှိစက်သူတွေသတင်းပေးတွေဖြစ်ဆွဆွဲတပ်ဖြတ်မှုတွေပေါ်ပေါက်နေချိန်မှာပဲအခုလိုဆွဆွဲချက်ထွက်ပေါ်လာတာကိုညင်းဆန်နေတာလည်းဖြစ်ပါတယ်
တဲ့ရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြသွားတာပါရှင်ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီထိဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေတာပါဒီညပိုင်းရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ ကိုရဲမော်မရှင်အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ပါရုပ်တံအင်ဂျင်နီယာကတော့ Derek Smith ဖြစ်ပါတယ်ကျမကအင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင် BND ရဲ့အသွေးတွေကနေကင်းဝေးကြပါစေ
This program has come to you.